Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ကွန်ရှင်တန်မြို့တော်ဗီဝေးအမေရိကန်တန်ကားနေ2020ဧပြီလ10ရက်ဗုဒ္ဓဖူးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက် 6:00 နာရီကနေ9:00 နာရီအထိလိုင်းလုံးမီတာ 40-41-52 လိုင်းလံမီတာ 140-42-32 ကိုမြန်မာစံတော်ချိန်မနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ တရုတ်နိုင်ငံကလူဦးရေ17သန်းနေထိုင်တဲ့ဝူဟန်မြို့မှာကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားခဲ့တဲ့ဒီဇင်ဘာလကုန်လောက်ကစပြီးအသွားအလာပိတ်ထားရကနေအင်္ဂါနေ့မှာတော့ဒီကန့်သက်ချက်တွေအဆုံးသတ်သွားပြီဖြစ်ကြောင်းတရုတ်အစိုးရကကြေညာပါတယ်။နောက်ထပ်ရောဂါအကူးစက်ခံရသူထပ်ပြီးမတွေ့ရတော့ဘူးလို့အစိုးရသတင်းထုတ်ပြန်ခဲ့တဲ့နောက်အင်္ဂါနေ့ညတကောင်အချိန်ကစပြီး86%ကြာအသွားအလာပိတ်ဆို့ထားမှုကိုရုပ်သိမ်းလိုက်တာပါ။ဒါပေမဲ့အခုလိုနောက်ထပ်ကူးစက်မှုမရှိဘူးဆိုတဲ့ဒီအစိုးရရဲ့ထုတ်ပြန်ချက်ပေါ်မှာတော့မေးခွန်းတွေထုတ်နေကြဆဲဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဂျပန်နိုင်ငံမှာတော့အင်္ဂါနေ့ကခရိုင်တချို့အတွက်ဒီရောဂါဆိုင်ရာအရေးပေါ်အခြေအနေတွေထုတ်ပြန်ခဲ့တယ်လို့စီးပွားရေးကြားကန်ပေးမဲ့အစီအစဉ်ရဒေါ်လာ1 ထရီလီယံချထားပေးမှလည်းဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်အကူးစက်ခံရတဲ့ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်ဆေးရုံမှာပဲဆေးကုသမှုခံယူနေရဆဲပါ။အင်္ဂါနေ့မှာပဲ20လေးနိုင်အတွင်းတည်ဆုံးသူကဗြိတိန်မှာ9,500ကျော်သွားခဲ့တာပါ။အမေရိကန်ပြည်ထောင်စုမှာတော့အခုဆို တည်ဆုံးသူ13,000လောက်ရှိလာပြီဖြစ်ပြီးအီတလီနဲ့စပိန်ပြည်ရင်တည်ဆုံးရသူတတိယအများဆုံးဖြစ်နေပါပြီ။လက်ရှိဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ကမ္ဘာကာယောဂါဆိုးနဲ့ပတ်သက်ပြီး WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အကြံတွေပုံကိုကြည့်ပြီးအမေရိကန်ကပေးနေတဲ့ရန်ပုံငွေတွေကိုဖြတ်တောက်ပစ်ဖို့စဉ်းစားနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။ဒါအပြင် WHO ဟာဒီယောဂါရဲ့ဆိုးရတဲ့အခြေအနေကိုရှော့ပေါ့ပြောနေတယ်တရုတ်ဘက်ကပါလိုက်ပြီးဆောင်ရွက်ပေးနေတယ်လို့ဆွတ်ဆွဲလိုက်ပါတယ်။အမေရိကန်ပြည်ထောင်စုက WHO အတွက်ရန်ပုံငွေအတော်များများထောက်ပံ့နေပေမဲ့ WHO ကတော့တရုတ်ကိုပဲတိတ်ပြီးဦးစားပေးနေတာတွေ့ရတာကြောင့်အခုသေးသေးချာချာပြန်စဉ်းစားဖို့လိုအပ်လာပြီဖြစ်ကြောင်းသမ္မတထရမ့်ကသူ့
ထုတ်ခဲ့တာပါ။ဒဗလျူးအက်ရှိုဟာသူ့ရဲ့ကိုရိုနာဗိုင်းရပ်စ်ကမ္ဘာကာယောဂါဆိုးနဲ့ပတ်သက်ပြီးတုံ့ပြန်ဆောင်ရွက်မှုတွေအတွက်မေးခွန်းထုတ်မှုတွေတနေ့တခြားတိုးပြီးရင်ဆိုင်လာနေရတာပါ။ပြီးခဲ့တဲ့လတုန်းကလည်းဒဗလျူးအက်ရှိုအကြီးအကဲဒေါက်တာတက်ဒရော့စ်ဂဲဘရီယယ်ဆက်ကိုတရုတ်အစိုးရပြောတာကိုထောက်ခံပြီးအကြီးအကျယ်လွှဲမှားတဲ့ကြီးညာချက်တွေမထုတ်ပြန်ဖို့အမ
ာရှင်ရှင်လန်းလန်းရှိနေပြီဖြစ်ပေမဲ့အထူးကြက်မှတ်ဆောင်မှာပဲဆက်ပြီးနေရအောင်မှာဖြစ်ကြောင်းလည်းပြောပါတယ်ဒါပြန်ဝင်းကြီးချုပ်ဂျွန်ဆန်ဟာလွယ်လွယ်နဲ့အရှုံးပေးတတ်သူတယောက်မဟုတ်တဲ့အတွက်ဒီယောဂပုဂ္ဂိုလ်အချိန်တိုတွင်းမှာပဲတိုက်ထုတ်ပြီးနိုင်ငံကိုပြန်ပြီးဦးဆောင်နိုင်မယ်လို့သူယုံကြည်ကြောင်းလည်းပြောပါတယ်American ပြည်အောင်စုမှာကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူပိုပြီးတိုးလာနေချိန်မှာပဲအနောက်လယ်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့ Wisconsin ပြည်နယ်မှာတော့ Democratic Party ရဲ့သမ္မတလောင်းဖြစ်တဲ့ဝင်ရောက်ရှင်ပြိုင်မဲ့သူရွေးချယ်ဖို့မဲပေးပွဲကိုအင်ကာနေမှာကျင်းပပါတယ်။ဒီယောဂါပိုကူးဆက်ပြန်လာမှာကိုစိုးရိမ်တဲ့အတွက်မဲပေးမှုကိုပြည်နယ်အုပ်ချုပ်ရေးမှုကဆိုင်းငံ့ထားခဲ့တာဖြစ်ပြီးအခုအင်ကာနေမှာကျင်းပဖို့ပြည်နယ်တရားရုံးချုပ်ကပြန်လည်အတည်ပြုပေးလိုက်တာဖြစ်ပါတယ်။ယောဂအကုဆက်ခံရမှာစိုးရိမ်တဲ့အတွက်မဲယုံတွေမှာလာရောက်လုတ်ကင်ပြေးမယ်လို့ဂရိပြုထားသူရာနဲ့ချီးပြီးမလာကြတာကြောင့်ပြည်နယ်တလွှားမှာဖွင့်ပေးနိုင်တဲ့မဲယုံအရေအတွက်ကလည်းတိတိတသာယော့နေနေတာပါပြည်နယ်ရဲ့အကြီးဆုံးမြို့ကြီးဖြစ်တဲ့မီလ်ဝေါကီမှာလည်းမဲယုံပေါင်း180ဖွင့်ပေးဖို့အစီအစဉ်ချထားပေမဲ့၅ယုံသာဖွင့်နိုင်ခဲ့ပါတယ်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ8နာရီထိ24 kHz 12.3 ည 5km 40kHz 813 5km 51 kHz 5805နဲ့ 5km 190 kHz 1905တို့ကလည်းထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ရဲမထွန်းမှာသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်မြန်မာနိုင်ငံက COVID-19 ဓာတ်ခွဲအတည်ပြုလူနာတွေကလူနာနံပါတ်4ဟာပထမဆုံးယောဂါပျောက်ကင်းသူဖြစ်လာခဲ့ပြီးနောက်ထပ်ဓာတ်ခွဲအတည်ပြုလူနာအမှတ်9ဟာလည်းဒီယောဂါပျောက်ကင်းမဲ့အလားအလာရှိနေတယ်လို့ကျွမ်းမကြီးဌာနကတာဝန်ရှိသူတူကပြောပါရယ်မန္တလေးကန်တော်နတီဆေးဝန်ကအသက်33နှစ်အရွယ်လူနာနံပါတ်4ကိုဆေးဝန်ကနေဆင်ခွင့်ပေးထားပြီးဖြစ်ပြီးနေပြည်တော်ပြည်သူ့ဆေးဝန်ကြီးကအသက်58နှစ်အရွယ်အမျိုးသမီးလူနာနံပါတ်9ဟာလည်းဓာတ်ခွဲကန်းအဖြစ် negative ထွက်လို့နောက်တစ်ကြိမ်စစ်ဆေးထားတယ်လို့လည်းကျွမ်းမကြီးနဲ့အားကစားဝန်ကြီးဌာနညွှန်ကြားမှုချုပ်ဒေါက်တာတာထွန်းကျော်က VOA ကိုပြောပါရယ်ကျမရင်အားကစားဝန်ကြီးဌာနရဲ့နောက်ဆုံးထုတ်ပြန်ချက်အရမြန်မာနိုင်ငံမှာသေဆုံးသူတို့ပါဝင် COVID-19 ဓာတ်ခွဲအတည်ပြုခဲ့သူလူနာ22ဦးရှိပါတယ်။ဧပြီလ6ရက်ကနေ9ရက်အတွင်းစောင့်ကြည့်လူနာအသစ်ကတော့19ဦးတိုးလာခဲ့ပါတယ်။ COVID-19 ကြောင့်ထိခိုက်နေတဲ့အခြေခံလူဒန်းစားတွေကိုအစိုးရကစံစီထောက်ပံ့မဲ့အစီအစဉ်ကိုပြီးခဲ့တဲ့တရက်ကထုတ်ပြန်ကြေညာခဲ့ပါတယ်။လက်လော်လက်စားပုံမှန်ဝင်ဝင်မရှိသူတွေကိုထောက်ပံ့ပေးသွားမှာဖြစ်တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။တချိန်တည်းမှာပဲမြန်မာနိုင်ငံကအချင်းအောင်တွေမှာ COVID-19 ကပ်ရောဂါကူးစက်ပြန့်ပွားလာနိုင်တဲ့အနေရရှိတာကြောင့်အများပြည်သူလုံခြုံရေးကိုအနေမပြုတဲ့အချင်းသားတွေကိုစီစစ်ရွေးချယ်လွှတ်ပေးဖို့နဲ့အချင်းအောင်တွေရဲ့ကပ်ရောဂါမဖြစ်ပေါ်အောင်ချုပ်တင်ကာကွယ်ရေးတွေလှုပ်ဆောင်ပေးဖို့မြန်မာအာဏာပိုင်တွေထံမြစ်တာရက်ခံထားတဲ့ပူးတွဲကြေညာချက်တစ်စောင်ကိုအရက်ဖက်လူမှုအဖွဲ့အစည်းပေါင်း90ကျော်ကဧပြီလ6ရက်နေ့ရက်စွဲနဲ့ထုတ်ပြန်ခဲ့ပါတယ်အစိုးရအဆက်ဆက်မှာတပရရဲ့လူချင်းချမ်းသာခွင့်အာဏာကိုထိတိယယအသုံးပြုလာတဲ့နေသူလက်ရှိအခြေအနေအောက်မှာနှစ်တကူလူချင်းချမ်းသာခွင့်ဟာအရင်နှစ်တွေကနဲ့မတူဘဲအထူးပဲအရေးကြီးပါတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။တပြားယောဂကုသဆေး hydroxychloroquine ကိုပြပတင်ပေါ်မှုပိတ်ပင်ထားတာကိုအိန္ဒိယနိုင်ငံကအကန့်အသတ်နဲ့ပြန်လည်ခွင့်ပြုလိုက်ပါတယ်။ HCQ လို့ခေါ်တဲ့ hydroxychloroquine ကိုကိုရိုနာဗိုင်းရပ်စ်ကကူတာနိုင်ခြင်းရှိတဲ့ဆေးအဖြစ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကရင်းညွှန်းပြောဆိုနေပေမဲ့အထောက်အထားခံရမှာတော့မပြနိုင်သေးပါဘူး။သမ္မတထရမ့်ကအိန္ဒိယဝန်ကြီးချုပ်နာရင်ဒရာမိုဒီနဲ့ပြီးခဲ့တဲ့သတင်းပတ်ကွန်ပိုင်းတုန်းကဖုန်းဆက်ပြောဆိုချိန်မှာဒီဆေးကိုဇက်တိုက်တင်ပို့ပေးဖို့ပြောခဲ့တယ်လို့သမ္မတထရမ့်ကတင်းနာနီကဝါရှင်တန်ဒီစီမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုပြောပါရယ်။လက်ရှိအခြေအနေအရအိန္ဒိယနိုင်ငံအနေနဲ့ပါရာစီတမောနဲ့ဟိုက်ဒရိုဆီကလိုရိုကွင်းဆေးတွေကိုအိန္ဒိယနိုင်ငံတွေနဲ့တခြားကိုရိုနာဗိုင်းရပ်စ်ကူးစက်မှုတန်းအဆိုးဆုံးခံရတဲ့နိုင်ငံတွေကိုအကန့်အသတ်နဲ့တင်ပို့ခွင့်လိုင်စင်ပြန်ချပေးဖို့ဆုံးဖြတ်ခဲ့ကြောင်းအိန္ဒိယနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရအန်ဒူရာဆာရီဗတ်စတာဗာကပြောပါတယ်။ဖိလစ်ပိုင်နိုင်ငံမှာ COVID-19 ရောဂါတိုက်ဖျက်ရေးရှီတန်းကကူညီပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေဟာလူတွေရဲ့အနောက်ဆက်ပေးတဲ့အန္တရာယ်နဲ့ရင်ဆိုင်နေရပါတယ်။တာဝန်ပြီးဆုံးလို့ပြန်တဲ့အချိန်မှာကျန်းမာရေးဝန်ထမ်းတွေရဲ့မျက်နှာကိုပုတ်သက်စေပါတဲ့စပြာရည်တွေနဲ့ပက်တာကရှိသလိုနောက်ကလိုက်နောက်ဆက်တာတွေလည်းရှိနေတာပါ။ကျန်းမာရေးဝန်ထမ်းတွေကတစင်ယောဂပုကုဆက်မှကြောက်လို့အင်ရှင်တွေကအီပေါ်ကပြင်ချတာတွေရှိသလိုပစကားစီးဖို့ညင်ပယ်ခံရတာစားတုပ်ဆိုင်တွေကနှင်ထုတ်တာတွေလိုပြဿနာတွေနဲ့လည်းရင်ဆိုင်နေရပါတယ်။အခုလိုနောက်ဆက်ဆက်စင်တာတွေကိုစုံစမ်းဖော်ထုတ်သွားမယ်လို့ဖိလစ်ပိုင်ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ပြူရမနီလာမှာ COVID-19 ရောဂါပိုးကူးစက်ခံရသူလူနာတွေနဲ့ကျောင်းပိုင်ဝန်ထမ်းတွေကိုနောက်ဆက်ဆက်ဆံတဲ့သူတွေကိုဒံငွေဒေါ်လာ100နီးပါးနဲ့ထောင်ဒဏ်6လချမဲ့အမိန့်ပြရန်ဖို့လက်တလော့အတည်ပြုထားပါတယ်။သမရရိုဒရီဂိုဒူတာတေးကလည်းအချိန်ပိုင်းနဲ့ပုံမှန်တာဝန်မကျတဲ့ကျောင်းပိုင်ဝန်ထမ်းတွေအပါအဝင်ကျောင်းပိုင်ဝန်ထမ်းအားလုံးအတွက်25ရာခိုင်နှုန်းအပိုဆောင်းလစာတိုးမြှင့်ပေးဖို့အမိန့်ကိုတနင်္လာနေ့ကအတည်ပြုပေးခဲ့ပါတယ်။ကျောင်းပိုင်ဝန်ထမ်းတွေကိုနောက်ဆက်ပေးနေတာတိခါမှမဟုတ်ဘူးလို့လည်းသူကပြောပါတယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကယောဂအခြေတည်းကနေရောပါသက်သာလာနိုင်မဲ့တိုးတက်တဲ့အရေးလက္ခဏာတွေပြသလာတဲ့အတွက်ဥရောပအစုရှယ်ယာဈေးကွက်မှာရှယ်ယာဈေးနှုန်းတွေနှစ်ရက်စရိုက်တက်သွားခဲ့ပါတယ်။ London FTSE အညွှန်းငိမ်းနဲ့ပြင်သစ် CAC 40အညွှန်းငိမ်းက300ကန်နှုန်းစီနဲ့ Frankfurt DAX အညွှန်းငိမ်းက400ကန်နှုန်းနီးပါးတက်သွားခဲ့ပါတယ်။အင်္ဂလိပ်အာရှဈေးကွက်မှာလည်းအလားတူတက်ရိပ်ပြခဲ့ပါတယ်။ကယောဂါကြောင့်ထိခိုက်နေတဲ့စီးပွားရေးကိုကြာခံပေးမဲ့ဒေါ်လာ990ဘီလီယံတန်ဖိုးရှိတဲ့အစိုးရရဲ့အစီအစဉ်ကိုဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကြေညာခဲ့ပြီးတဲ့နောက်အင်္ဂါနေ့မွန်လွဲပိုင်းမှာဂျပန်နီကေးအညွှန်းငိမ့်တွေနှစ်ရာခိုင်နှုန်းတက်ခဲ့ပါတယ်။မနေ့ကဟောင်ကောင်ဟန်ဆန်အစုရှယ်ကနှစ်ရာခိုင်နှုန်းနဲ့ဆိုကော့စပီအညွှန်းငိမ့်က 1.9 ရာခိုင်နှုန်းအတန်းနဲ့ဈေးပိတ်ခဲ့ပါတယ်။ Australia S&P ASX အညွှန်းငိမ့်ကတော့မဆူစလောက်ကျဆင်းသွားခဲ့ပါတယ်။ကြာသေးခင်ရက်တွေအတွင်းစပိန်နဲ့အီတလီနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူနဲ့သေဆုံးသူဦးရေတဖြည်းဖြည်းချင်းကျဆင်းနေတဲ့အပေါ်ရည်ရွယ်မြုံနယ်သူတွေကသတိအတော်ထားပြီးအကောင့်ဘက်ကတုံ့ပြန်လာခဲ့ကြတာပါခင်ဗျာ ဗုဒ္ဓဘာသာနဲ့ပိုင်နောက်ဆုံးရသတင်းတွေကိုနားဆင်အပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
COVID-19 ရောဂါထိန်းချုပ်ရေးအတွက်တကြံကာလအတွင်းအပြင်းမထွက်ဖို့တားမြစ်ထားချိန်မှာပုံမှန်ဝင်ဝင်မရှိတဲ့အခြေခံလူထုတွေကိုစံစီစာစာရာတွေထောက်ပံ့မှာဖြစ်ကြောင်းနဲ့ဒီလကုန်အထိလျှက်စစ်ဓာတ်အားကားတွေကို150ယူနစ်အထိတင်းလို့ခွင့်ပေးမှာဖြစ်ကြောင်းတင်းလာနေကအစိုးရကကြေညာပါတယ်ဒီလိုကြီးညာလိုက်တဲ့အပေါ်ငွေကြေးတက်နိုင်သူတွေအနေနဲ့ယူနစ်150အတွက်တင်းစစ်ဓာတ်အားကားကိုအခမဲ့မရယူပဲအစိုးရကိုပြန်လည်ပေးလူကြဖို့လူမှုကွန်ရက်စာမျက်နှာတွေမှာလှုံ့ဆော်ဆောင်ရွက်နေတဲ့အကြောင်းတင်ပြမှာဖြစ်ပါတယ်လျှက်စစ်ဓာတ်အားကားကိုအစိုးရကိုပြန်လည်လှူဒန်းရေးအတွက်လူမှုကွန်ရက်စာမျက်နှာမှာတိုက်တွန်းနေသူတဦးဖြစ်တဲ့ရန်ကုန်မြို့လမ်းမတော်ကကိုစင်ကတော့သူ့အမြင်ကိုအခုလိုပြောပါတယ
်ဟိုမတက်နိုင်တဲ့လူတွေပို့ကတော့ဝမ်းမြောက်စရာပေါ့တက်နိုင်တဲ့လူတွေဘုရားလည်းဝမ်းမြောက်ပေမဲ့ကိုယ်သုံးတဲ့ဥစ္စာလေးကိုယူနစ်ဘလောက်လဲ150ကိုငွေတွက်လိုက်တာ11,500လာမြေကြာနော်အဲ့11,500ကတက်နိုင်တဲ့လူတွေဘုရားတော့ဒီလိုခက်ခဲနေရင်ဆိုင်နေတဲ့အချိန်မှာကျွန်တော်တို့တွေကစိုးရွားကိုကူညီပေးရမှာပေါ့ဒီ Facebook ရဲ့လုံလောက်ဘူးကြောင့်တော့လူတွေအားလုံးကတော့တော်တော်များများပါကြတယ်ဒါကြရကျွန်တော်တို့နီးစပ်တဲ့လူတွေကလည်းလှူမှာပါပဲဘာမှလည်းအပန်းမကြီးဘူးလေ
ဒီလိုလှူဒန်းရမှာအစိုးအဖွဲ့လိုက်စူပေါင်းလှူဒန်းမှုစဉ်းစားခဲ့ပေမဲ့နောက်ဆုံးမှာတဦးချင်းကအစိုးရကကြေညာထားတဲ့ COVID-19 ကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဘိုးကော်မတီဗန်ဆင်းမှာပဲထက်သွင်းဖို့ဆုံးဖြတ်ကြကြောင်းလည်းပြောပါတယ်လျက်စစ်တအားကားတွေကိုပြန်လည်လှူဒန်းရေးအတွက်အမှုပညာအခမ်းအနားတွေမှာအစီအစဉ်တင်ဆက်သူအဖြစ်ဆောင်ရွက်တဲ့မောင်မောင်အေးကလည်းသူ့ရဲ့ Facebook စာမျက်နှာကနေလှုပ်ဆော်ထားပါတယ်မောင်မောင်အေးကအစိုးရကအခုလိုအခမဲ့ပေးရင်ကိုဗစ်တိုက်ဖျက်ရေးအတွက်မလောက်ငားတဲ့ဘတ်ဂျက်ကပိုနေသွားမယ်။ဒါကြောင့်တစုံကူမတော့ပဲပြန်လှူဒန်းကြရင်မကောင်းဘူးလားလို့တင်ပြထားပါတယ်။ဒီအမြင်ကိုလာရှုမြို့ရှမ်းမြောက်ချယ်ရီမြေဓာတ်ပုံအတင်းကကိုကျော်စွာကထောက်ခံခဲ့တယ်လို့ပါဝင်လှူဒန်းကြဖို့လဲသူကအခုလိုပြောပါတယ်။
ကျွန်တော်တို့နိုင်ငံကတော့ဖွင့်နေပြောရင်တော့အများအားဖြင့်တော့အခြေခံလှူဒန်းမှုတွေအဓိကများပါလို့။ဒါတော့အားလေးကိုနိုင်ငံတော်ဆက်ကနေတက်နိုင်တာလေးတွေတန့်ပိုးပြီးတာကြောင့်ကျွန်တော်တကယ်ပဲဝမ်းသာတယ်။ဒီဖြစ်နေချင်တာတော့တက်နိုင်တဲ့လူတွေကလည်းဒါလေးတွေကိုနိုင်ငံတော်ရဲ့ဒီကျွန်တော်တို့ project မှာပေါ့လေအခုလုပ်နေတဲ့ COVID-19 နဲ့ပတ်သက်တဲ့ project မှာပြန်ပြီးမှသုံးလို့ရအောင်လို့တစ်ဖက်တစ်လမ်းလေးပြန်ပြီးမှလှူပေးတင်တယ်ပေါ့လေ။ပြန်ပြီးအစိုးရကတန့်ပိုးပြီးတာပေါ့လေ။ဒါတရားကိုဥပမာပြန်ဒီတောင်းကနေပြန်တန့်ပိုးလာရင်အိမ်ထောင်ပေါင်းတသိန်းနှစ်သိန်းသုံးသိန်းဖြစ်သွားအချိန်မှာဆိုရင်ပတ်စံနေရတော့ billion ချီပါကြီးတိုင်းမှာကျွန်တော်တို့အခြေအနေအများကြီးဆိုးတဲ့လူထုတွေကိုကျွန်တော်ရောက်နေချင်တာ။
14ရက်အပြင်းမထွက်ရပဲနေထိုင်နေရတဲ့သူတချို့ဟာစားတောက်ရေးအတွက်အခက်အခဲရှိတာတွေတွေ့ရကြောင်းနဲ့ဒီလိုလူတွေစီကိုပံ့ပိုးပေးဖို့လိုအပ်ကြောင်းလည်းဆက်ပြောပါတယ်။နိုင်ငံရေးလေးလာသုံးသပ်သူဦးမောင်မောင်ဆိုကတော့ COVID-19 အလွန်ကာလမှာလက်ရှိပြည်တွင်းကအလုတ်လက်မဲ့ဖြစ်ရသူတွေနဲ့ထိုင်းနိုင်ငံကပြန်လာသူတွေကိုအလုတ်ကင်ပြီးရေးဟာစဉ်းစားထားရမယ့်အချက်ဖြစ်တယ်လို့ထောက်ပြပါတယ်
။စီးပွားရေးကတ်နဲ့အလုတ်လက်မဲ့ဖြစ်တဲ့လူကများနိုင်မယ်ထင်တယ်။ဒီကဘာလုံးဆိုင်ရာ CYA နဲ့ဆက်ပြီးဗမာပြည်ပါမဖြစ်မနေထိတော်မယ်ဆိုတဲ့ဟာကတော့ကျွန်တော်တို့ကကျုံးနေရပြီပေါ့ဗျာကျွန်တော်တို့ဗမာပြည်ကလုံသမားတန်းချီပဲလုံးလုံးခိုင်းပေါ့ဗျာအဲ့ဒါငါလည်းပဲဦး April 15ရက်နေ့နောက်မှပြန်လာပါလို့ပြောတဲ့ခါမှာဘလောက်ပြန်လာမလဲဆိုတော့ကျွန်တော်ခမန်းလို့မရအောင် CYA နဲ့ပတ်သက်ပြီးတော့ဒီလောက်လူအများကြီးအလုံးလက်မဲ့ဖြစ်လာတဲ့အချိန်ဒီမှာဒီဓာရီနဲ့ပတ်သက်ဘလို့ဖြစ်ရှင်းမလဲဆိုတဲ့ပြဿနာပေါ့နော်ဒီရှိပြဿနာကိုတော့ကျွန်တော်တို့စဉ်းစားပြီးတော့ပြင်ဆင်ထားဖို့လိုလိမ့်မယ်လို့ထင်တယ်
COVID-19 ရောဂါကာကွယ်ထိန်းချုပ်ကူတာရေးနဲ့ပြန်လည်ထူထောင်ရေးဆောင်ရွက်ရချိန်မှာပြည်တွင်းမှာဖြစ်ပွားနေတဲ့စစ်ပွဲတွေကိုရပ်ဆိုင်းပြီးအသုံးစရိတ်တွေရှော့ချဖို့လိုအပ်ကြောင်းလည်းဦးမောင်မောင်ဆိုးကပြောပါတယ်။လောလောဆယ်မှာတော့ဆိုးရက COVID-19 ရောဂါတိုက်ဖျက်ရေးအတွက်အမျိုးသားအဆင့်ဘိုးကော်မတီနဲ့ရေးပေါ်တုံ့ပြန်ရေးကော်မတီတို့ကိုဖွဲ့စည်းဆောင်ရွက်နေတယ်လို့ COVID-19 ကြောင့်ဖြစ်ပေါ်လာနိုင်တဲ့စီးပွားရေးတရားမှုပေါ်ကုစားရေးလုပ်ငန်းကော်မတီတရက်ကိုလည်းဖွဲ့စည်းဆောင်ရွက်နေပါတယ်။ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
။နိုင်ငံတော်ကလာမယ့်10ရက်နေ့ကစပြီးအခြေခံလူဒန်းစားတွေကိုစံစီထောက်ပံ့မဲ့အစီအစဉ်အတွက်အခြေခံဝင်ငွေမရှိတဲ့သူတွေစရင်ကိုတိုင်းနဲ့ပြည်နယ်တွေမှာ2ရက်အတွင်းကောက်ခံပြီးဘိုးအစိုးရစီကိုပို့ဖို့စီစဉ်ထားတာကိုပြောပြပြီးသွားပါမယ်။နိုင်ငံတော်ကလာမယ့်10ရက်နေ့ကစပြီးအခြေခံလူဒန်းစားတွေကိုစံစီထောက်ပံ့သွားမယ်လို့မနေ့ကထုတ်ပြန်ကြေညာခဲ့တာပဲဖြစ်ပါတယ်။ဒီလိုကြေညာခဲ့ပြီးတဲ့နောက်မှာတော့တိုင်းဆိုးရတွေလွှတ်တော်ကိုယ်စားလှယ်တွေနဲ့ပရာဟိတအဖွဲ့တွေဆွေးနွေးတိုင်ပင်ခဲ့တဲ့အကြောင်းပဲခူးတိုင်းဒေသကြီးစီမံကိန်းနဲ့ဗန္ဓာယီဝန်ကြီးဦးညွှန်ရွှေကပြောပြပါဗျာ။ အထူးသဖြင့်ဝင်ငွေနည်းတဲ့လက်လုပ်လက်စားတွေကိုကူညီဖို့ရည်ရွယ်ထားတဲ့အကြောင်းလေးသူကပြောပါတယ
်။ဘာဝင်ငွေမရှိတဲ့လူတွေကျွန်တော်တို့စီရင်ပေါ့။ဘာဝင်စီရင်မရှိဘူးဆိုတော့ကျွန်တော်တို့ဝင်စိုးပြီးဝင်သားတွေလိုဝင်သားတွေပေါ့။အဲစိတ်ကအလုပ်သွားရကြတယ်သူတို့ကစိတ်ယုံပိတ်တဲ့သူတွေပဲ။သူတို့တက်နေတော့ပြေးထားတယ်လည်းရှိတယ်။အဲအဲ့ဒါကြီးကျွန်တော်လည်းခြားခဲ့ခြားခဲ့ပြီးတော့ဒီလေလက်လုပ်လက်စားပေါ့။သူကလည်းစိုက်ကားကပါလို့ဒါပေမဲ့လည်းဘာပြန်လို့တော့ပြောဖို့ဒီပေါ်ပုံစံတော့ရောလူတွေပေါ့ဒီကျဆက်ကြရီဆွဲတဲ့လူတွေအဲအဲ့ဒီလူဆိုရင်ပေါ့ဒေးစီဟိုကြီးတရေလုံးပါတရေစားရရတဲ့ဒီဘကြရဲအောင်ပြေတော့ပြေတော့အေရောလူရှိဒီဖြစ်စီရှိဒီဖြစ်စီကျွန်တော်တို့ရက်ွက်စားတဲ့ဒီဆက်ရဲ့အားလုံးဘုံလိုပြေတော့ပေါ့ဘူးဒီနေ့ပဲကျေကြပြီလေ
အိမ်အောင်စုတစုစီကိုဆန်ရှိပြီးစီ90တာပဲတပိတ်တာအပါဝင်စားတောက်ကုံ9မျိုးကိုထောက်ပံ့ပေးသွားမှာပါအခြေခံလူတန်းစားလက်လုံလက်စားဆိုတဲ့ဆန်ကိုတော့နိုင်ငံလုံးအတိုင်းအတာနဲ့ဘလို့သတ်မှတ်မလဲဆိုတာရှင်းရှင်းလင်းလင်းမရှိသေးပါဘူးလက်တလောစီစဉ်မှာတော့လက်လုံလက်စားတွေပုံမှန်ဝင်ငွေမရှိသူကြာပန်းလုပ်သမားတွေကိုထောက်ပံ့သွားမှာဖြစ်ပြီးပုံမှန်ဝင်ငွေရှိသူနိုင်ငံဝန်ထမ်းတွေပုဂ္ဂလိကဝန်ထမ်းတွေမပါဘူးလို့အစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်။လက်ရှိမှာတော့ရက်ကျေးအုပ်ချုပ်ရေးတွေအနေနဲ့တဆင့်ဒီစည်းရင်းတွေကိုကောက်ယူဖို့စီစဉ်ထားတယ်လို့ရန်ကုန်တိုင်းဒေသကြီးအင်းစိန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ကိုဝေဖြူဟန်ကပြောပါတယ်
။ဒီနေ့ကျွန်တော်တို့မြို့နယ်မှာဆိုလည်းစပြီးတော့စည်းရင်းကောက်နေပါပြီ။ကောက်ပြီးလို့ရှိရင်အဲ့တက်လာတဲ့လူကြီးစည်းရင်းပေါ်မှာမူတည်ပြီးတော့မှကျွန်တော်တို့ကမနေ့ဖြန်ညနေဒီရုံဖွင့်ချိန်နောက်ဆုံးထားပြီးတော့ပေါ့ဗျာ။အဲ့ဒါတွေကိုတက်ဆိုင်ရခရိုင်စင်တိုင်းစင်အကုန်လုံးစည်းစည်းပြန်ပြီးတော့မှနိုင်ငံတော်ကနေပြီးတော့ဒီပေါ်မှာတက်လာတဲ့သူမျိုးနဲ့လိုက်ဒီအင်တာဗျူးပုံမှန်ပို့ပြီးပြသူတို့ဆက်ပြီးစီမံခန့်ခွဲမှာပေါ့နော်။အဲနဲ့အပိုင်းတော်နိုင်ငံတော်ကနေဘလို့ပုံစံနဲ့စီရင်ကိုပို့ပေးမလဲဆိုတော့ကျွန်တော်တို့လည်းမသိသေးဘူး။တော်တော်ဆိုတော့ကျွန်တော်တို့လိုညွှန်ကြားချက်အရတော့ပုံမှန်ငွေမရှိခြင်းနဲ့လည်းသာဆင်းပြည့်စုပါဆိုတော့ကျွန်တော်တို့ကချပေးထားတဲ့ခေါင်းစဉ်လေးတွေပေါ့ခေါင်းစဉ်လေးတွေအကျုံးဝင်တဲ့သူတွေကိုတော့ပူဇော်ပေးပြီးတော့ကောက်နေရမျိုးတွေကျွန်တော်လုပ်နေပါပြီ
။အိမ်အောင်စုတွေမှာဝင်ငွေရှိမရှိဆိုတာကိုရက်ကျေးအုပ်ချုပ်ရေးတွေကစီစီရမှာဖြစ်ပါတယ်။ဒီလိုထောက်ပံ့ရမှာမတမာမှုတွေမဖြစ်အောင်လဲစီစဉ်သွားမယ်လို့တာဝန်ရှိသူတွေဘက်ကပြောဆိုထားပါတယ်။အခြေခံလူတန်းစားတွေကိုစားနပ်ရိက္ခာကူညီထောက်ပံ့ပေးဖို့စီစဉ်ဆောင်ရွက်နေတဲ့ H2M Prahita အဖွဲ့ကကူညီညီကတော့တိကျတဲ့သတ်မှတ်ချက်တွေနဲ့အစိုးရဘက်ကနေကူညီပံ့ပိုးတာတွေလှုပ်ဆောင်ပေးစီခြင်းတယ်လို့ဆိုလိုက်ပါတယ်။
ဟုတ်ကဲ့ဟိုအခုလက်ရှိအစိုးရစီစဉ်တဲ့ကိစ္စတွေကတော့လေသူတို့စီကံသတ်မှတ်ချက်တွေကအများများတယ်အများများတယ်ဆိုတဲ့အခါကျတော့ဒီလက်လုံးလက်စားရဲ့အတိတ်ကွယ်ဖွင့်ဆိုမှုအပေါ်မှာကဥပမာဆွေးနွေးနေရရှိတယ်ဗျာဒီမှာကဟိုအထက်ချာစူပါရင်းမျိုးဖြစ်တဲ့အပေါ်မှာဟာလာဆက်ယုံအလုံးယုံဈေးဆိုင်ကုမ္ပဏီအဲ့ဒါတွေမှာအလုံးလာလုံးတဲ့ဝန်ထမ်းတွေအများကြီးရှိတယ်အများကြီးရှိတဲ့အခါကျတော့အဲ့ဒီအချက်တွေနဲ့ဥပမာသတ်မှတ်ထားတဲ့အချက်တွေကအဲ့ဒီဟိုလာရောကြီးတွေကိုမရှိဘူးပေါ့နော်။ဟိုလူသားကအစုံရှိတယ်ဗျာ။သူ့မှာဟိုမတန်မဆွမ်းနေရှိတယ်။ကျမကြီးမကောင်းတဲ့လူတွေတကြီးတွေကိုရှိတယ်။အဲ့လိုလူတွေကဒီအစိုးရရဲ့ဟိုသတ်မှတ်ချက်တွေမှာတချို့အကျုံးဝင်တယ်တချို့အကျုံးမဝင်ဘူ
း။လာမယ့် April 10ရက်နေ့ကနေ19ရက်နေ့အတွင်းကျမကြီးကိစ္စနဲ့စာနယ်ဇင်းကဝယ်ယူတာကလွဲပြီးအပြင်းမထွက်ဖို့ဝန်ထမ်းတွေကိုနေရမပြန်ဖို့အစိုးရဘက်ကညွှန်ကြားထားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့ COVID-19 ရောဂါကြောင့်ကြုံလာရမယ့်စီးပွားရေးထိခိုက်မှုတွေကိုအနည်းဆုံးဖြစ်အောင်စီမံထားပြီးအလို့အဆုံးလုပ်ငန်းတွေကိုချိန်ငွေပေးတာမျိုးအလုပ်သမားတွေကိုလုပ်ခပေးနိုင်အောင်စီစဉ်တာမျိုးတွေမကြခင်ကပဲပြောဆိုထားပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းကိုပေးပို့နေတာဖြစ်ပါတယ်။
မဲဆောက်မြို့ထုံထောင်းရက်ကွက်ကရမကင်းဆက်ရုံဟာလုံသားဥယျာဉ်ထောင်ကနန်းရှိပြီးအလုံသမားတွေအတွက်ဥပဒေပါလုံအားကတွေမပေးတာတွေအလုံတွေရှော့ချဖြစ်တာတွေတခြားဆက်ရုံကိုပြောင်းရွှေ့ကုန်တာတွေကြောင့်လုံတက်ရင်လုံသား200လောက်ပဲကျန်တော့တာပါအခုအခါမှာတော့ဆက်ရုံလုံသားတွေအတွက်အလုံပေးစရာမရှိတော့လို့အလုံသမားဥပဒေအရလုံအားကရဲ့85ရာခိုင်နှုန်းကိုပေးနေတာကတော့200,000ခန့်ရှိပါပြီအခုအခါမှာတော့အလုတ်ယုံပိတ်လိုက်ပြီလို့ရုတ်တရက်ကြင်ကြပြီးမတန်တဆနင်းနာကြီးပဲပေးတယ်လို့ဆိုပါရယ်ဒီအချိန်ကိုဗစ် -19 အရေးပေါ်ကာလမှာအလုတ်ပိတ်ယုံတာမကသူတို့နေထိုင်နေတဲ့စက်ယုံတွင်းကနေရာကနေမောင်းထုတ်မှောက်ကိုစိုးရိမ်နေကြအောင်ရမကင်းစက်ယုံကအလုတ်သမားကောင်းဆောင်ကိုကျော်စီရကပြောပါရယ
်ကျွန်တော်တို့စက်ယုံပိတ်လိုက်ပြီဒီ85ရာခိုင်နှုန်းလည်းမပေးတော့ဘူး85ရာခိုင်နှုန်းမပေးတော့ပါနဲ့စက်ယုံကိုတရားဝင်ပိတ်လိုက်ပြီရိုကြီး9တင်းပေးတယ်စက်ယုံပိတ်လိုက်ပြီတဲ့နောက်150တွေပါလည်းမပေးတော့ဘူးတဲ့ဒီယူတာပေါ့မန်နေဂျာလည်းအခုကျွန်တော်တို့ပြောတာကစူးစမ်းပေးတယ်ပေါ့ဒါပေမဲ့အဆင်မပြေတော့ကျွန်တော်အလုပ်သမားတွေကလည်းတိုင်ကျင်တာတိုင်လို့ရှိနေလို့တော့ပေါ့နော်လိုအပ်တဲ့ဟာတွေရှိရင်တော့သူ့ပြောပေါ့သူ့ကူညီပေးမယ်ဆိုတော့မန်နေဂျာအဲ့လိုပြောတယ်ကျွန်တော်တို့တွားပြီးရင်ကျွန်တော်တို့ကိုသူကတလားကြွတင်ပြီးတော့အကြောင်းကြားခြင်းလည်းမရှိဘူးပိတ်တာကိုအခုမှသူကစပြီးတော့ပိတ်တယ်လို့သူပြောတဲ့အတွက်ကျွန်တော်တို့ကဒီနေရာဆီပြော နိုင်ပါတယ်ကျွန်တော်တို့ကတနာလောက်တော့ကျွန်တော်တို့ဟိုတောင်းပါဘောနော်ဒီဘူးထိုင်ဖို့အတွက
်ဒီစက်ရုံဟာထိုင်းဥပဒေပါလိုအပ်ခါကြီးမပေးတာကြောင့်ပြီးခဲ့တဲ့ဖေဖော်ဝါရီလကအလုသမားကာကွယ်စောင့်ရှောက်ရေးဖွဲ့တွေကလာရောက်ဆစ်ဆင်းမှုတွေကိုခံခဲ့ရပါတယ်အခုချိန်မှာတော့အလုသမားတွေအနေနဲ့အလုသမားကာကွယ်စောင့်ရှောက်ရေးအဖွဲ့တွေကိုတွားရောက်တိုင်ကြားနိုင်ဖို့ကရုံးနေပိတ်နေချိန်မှာအခက်အခဲရှိတယ်လို့လည်းရောင်ကြီးဥလုသမားအဖွဲ့ရဲ့တာဝန်ရှိသူတဦးဖြစ်တဲ့မတ်တူစားကပြောပြပါတယ
်ဒီ COVID-19 ဖြစ်နေတဲ့ကလာမှာယုံနေရလဲတိတ်တယ်ပြီးတော့အပြင်ယုံဖွဲ့စည်းတွေရလဲလက်မခံတဲ့ခါကျတော့သူတို့ကိုစက်ယုံနဲ့မောင်းထုတ်လိုက်လို့ရှိရင်သူတို့နေစရာခက်ခဲရှိမှလည်းဆိုးရယ်ပေါ့နော
်ဒီစက်ယုံမှာနှစ်ရှည်အလုလုနေကြတဲ့အလုသမားတွေလည်းအများအပြားရှိနေပါတယ်နင့်နာကြီးပေးမယ်ဆိုရင်လုံးသက်လိုက်နင့်နာကြီးတွေပေးရမှာပါအခုပေးတဲ့နင့်နာကြီးဟာလူတဦးကိုဗန်းဝင်2000ကျော်လောက်သာရမှာမို့အလုသမားတွေကလက်မခံကြပါဘူးထိုင်းနိုင်ငံမှာပြီးခဲ့တဲ့နှစ်ကစလို့အခု COVID-19 ကပ်ရောဂါဖြစ်နေတဲ့အချိန်ထိစက်ယုံမောင်း1000ကျော်ပေးပြလိုက်ရတာဖြစ်ပြီးဒေဝါကမပေးနိုင်ပဲဒေဝါလီခံလိုက်ရတဲ့စက်ယုံတွေလည်းရှိနေပါတယ်စက်ယုံတွေမှာအလုပ်လုပ်နေကြတဲ့မြန်မာလူသမားတွေမှာလည်းလောကနဲ့နာတာတွေနေရပြန်ရတာတွေလည်းရှိနေပါတယ်အခုအခါမှာတော့စက်ယုံတော်များများမှာစီးပွားရေးလုပ်ငန်းအဆင်မပြေမှုတွေကြောင့်လုံသားငားရမ်းမှုတွေရှော့ချတာတွေလုပ်လာတာပါအနိုင်ငံထဲမှာမြန်မာလူသား3000နဲ့မနဲ့လှုပ်လှုပ်ကြိုင်နေကြတာဖြစ်ပါတယ်။ကျမမအေးအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
။လူသိန်းနဲ့ချီပြီးတော့ခိုးလုံနေထိုင်တဲ့ဘင်္ဂလားဒေ့ရှ်ကရိုဟင်ညာဒုက္ခသည်စခန်းတွေထဲ COVID-19 ကပ္ပကတ်ရောဂါကူးစက်ပြန့်နှံ့လာမှာကိုဒုက္ခသည်တွေရောကုလသမဂ္ဂပါဝင်နိုင်ငံတကာကူညီပေးအဖွဲ့တွေကစိုးရိမ်မှုတွေမြင့်တက်လာနေတဲ့အကြောင်းတင်ပြပေးကြပါမယ်။ရခိုင်ပြည်နယ်ကနေထွက်ပြေးတိမ်းရှောင်သွားကြတဲ့တိမ်းချီတဲ့ရိုဟင်ညာမွတ်စလင်တွေခိုးလုံနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ကြုံရမယ်ဆိုရင်အန္တရာယ်ကြီးမားတာကြောင့်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR စတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ဒုက္ခသည်ဆိုင်ရာကူညီပေးနေတဲ့နိုင်ငံတကာ NGO အဖွဲ့တွေကကျန်းမာရေးပညာပေးလုပ်ငန်းတွေကိုတိုးမြှင့်ဆောင်ရွက်နေပါတယ်လို့ဒုက္ခသည်တွေကပြောပါတယ်အခုချိန်ထိကတော့ရိုဟင်ညာဒုက္ခသည်စခန်းတွေနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိသူအဖြစ်အတည်ပြုထားသူမရှိသေးပေမဲ့တိမ့်နဲ့ချီတဲ့ဒုက္ခသည်တွေကြားကပ်ရောဂါဖြစ်မှာစိုးရိမ်နေကြပါတယ်အထူးသဖြင့်ကတော့ကိုဝင်ဆောင်မိခင်တွေတက်ကြီးရွယ်ဦးတွေနဲ့လူမမဲကလေးငယ်တွေအတွက်စိုးရိမ်နေတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းတွေရိုဟင်ညာဒုက္ခသည်ဦးဤစလန်ကပြောပါတယ
်ကိုလော်လော့စ်တွေကကိုဗစ် -19 ရောဂါအကြောင်းကိုလူတွေကအတူကိုယူဆိုင်ဆောင်ကြည့်နေပါတယ်ခင်ဗျာဒီရောဂါတွေကိုယ်ဆက်မလောင်အဒီကသူတို့ကအယုံဆိုင်နေတိုင်းကြပါတယ်ခင်ဗျာကျွန်တော်တို့ကဂျူတင်ပြီးတော့တောင်းဆိုရင်ဒါကတော့နိုင်ငံတကာအဖွဲ့အစည်းနဲ့အဘာချက်မရေးအဖွဲ့ WHO ကိုဂျူတင်တာခွေတဲ့အနေနဲ့ဒီမှာဒီကားတဲ့လောကတဲ့စခန်းမှာချက်မရေးဝန်ထမ်းများနဲ့ဆေးဝါးပစ္စည်းအော်ကျမရေးပိုင်းဆိုင်ရာတောင်းဆိုကိရိယာတွေကိုဂျူတင်စားရှိဖို့အတွက်ကျွန်တော်တို့ကအဒီကတောင်းဆိုနေတာပါအခေတို့ဒီဒုက္ခသည်စခန်းတွေမှာပြပလာနေစီးတည်နိုင်ဖို့လမ်းကြောင်းမရှိသလိုဖြစ်သွားမှာကိုအတွဆုံးနေပါတယ်ခင်ဗျာတကြီးရောနဲ့နောက်ကိုဝင်ဆောင်မိခင်တွေကဒီအဲဒီမှာရှိနေရတယ်ကုလသမဂ္ဂအဖွဲ့အစည်းကနေဖွင့်လှစ်ကြတယ်စေရင်စခန်းတွေကိုသူတို့ကအချိန်တိုင်းမှာတွားရောက်ပြသနေတာကိုတွေ့ရပါတယ်ခင်ဗျာ
လက်တလုံးမှာတော့ဒုက္ခသည်စခန်းတွေထဲမှာဘာသာရေးဝိပုစုတောင်းပွဲတွေအပါအဝင်လူစုလူဝေးတွေကိုတားမြစ်ထားပြီးဘာသာရေးကြောင်းနေတဲ့စာတင်ကြောင်းတွေကိုလည်းပိတ်ထားပါတယ်။လက်မကြခဏဆေးဖို့အပါအဝင်တကူရေးတန်ရှင်းရေးအလေးထားကြဖို့နာမကျန်းဖြစ်လာရင်အမြန်ဆုံးဆေးရုံဆေးပေးကန်တွေကိုအကြောင်းကြားဖို့ညွှန်ကြားထားတယ်လို့လည်းဥယီစလန်ကပြောပါတယ်
။ဒီလိုတဲ့အဆိုရောနောက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကနေကျန်းမာရေးအတိုးပညာပေးအစီအစဉ်နဲ့လူတွေဒီကလိုင်းနာဆောင်ရဖို့အတွက်မာကြတာအတိုင်းဒုက္ခသည်များကလည်းလိုင်းနာဆောင်ရနေပါတယ်ခင်ဗျာဒုက္ခသည်စကားအသီးသီးတိုင်းမှာလုံးနေကြပါတယ်ခင်ဗျာလူတွေကလူစုလူဝေးမလုံးကြဘူးနောက်စာတင်ကြောင်းတွေအကုန်လုံးဖိတ်ကြတယ်နောက်ဈေးဆိုင်တွေလည်းအကုန်လုံးဖိတ်ကြပါတယ်လက်ကိုဆက်ချနဲ့စင်ကြောင်းဆက်ကြဖို့ညွှန်ကြားတာပါတယ်နောက်မြန်မာကိုခေါ်အားကောင်းဖို့တော်လကောင်းနော်မတ်ဆက်စီဘောတော့ကောင်အဲ့လိုညွန်ကြတာပါလေခင်ဗျာကျွန်တော်ဒီလိုဒုက္ခစေဘွားမှာကြာရှင်မနေရအောင်အများဆုံးဆုံရပေးဘွားအတွက်ကျွန်တော်တို့ကအလျက်နဲ့တောင်းဆိုခြင်းပါလေခင်ဗျာ
ဒုက္ခသည်တွေအနေနဲ့နေရရင်ကိုပဲအများဆုံးပြောင်းခြင်းတယ်လို့ပြောပါတယ်ဒါပေမဲ့လည်းလက်တလုံးမှာတော့နေရရင်ပြောင်းနိုင်မှုအလားအလာတွေကလည်းတိတ်မကောင်းလှပါဘူးရခိုင်ပြည်နယ်ကလက်တလုံးအခြေအနေနဲ့ပတ်သက်လို့ကမန်မျိုးသားတိုးတက်ရေးပါတီရဲ့ဒုက္ခဥတီဝေကအခုလိုပြောပြပါတယ
်ဟုတ်ကဲ့လုံးလုံးပဲအနေထားမှာတော့ရခိုင်ပြည်နယ်မှာကသူတော်တွေလည်းဖြစ်နေတဲ့ကာလတစ်ခုဖြစ်နေတယ်နောက်တစ်ခါသက္ကပါလုံးရဆိုင်နေရတဲ့ဒီ COVID-19 ဒီရောဂါကပ်ပြီးနဲ့လည်းသူတွေ့နေရတဲ့အခြေအနေတွေမှာတော့လာဖို့အနေထားကိုဘယ်လိုစဉ်းစားနေနေလဲ။နောက်ရခိုင်ပြည်နယ်မှာကျွန်တော်တို့ဆေးပိဒုက္ခတွေရလည်းရင်ဆိုင်နေရတဲ့ပြဿနာတွေရလည်းအများကြီးကျွန်တော်တို့ရခိုင်မှာလည်းဒီလိုတိုင်းတာနဲ့ကျွန်တော်တို့ဒီညွန်ပြထားတာတွေရှိပါတယ်။နောက်တစ်ခုကကျွန်တော်တို့လောလောဆယ်ဒီတည့်ရနေရနေစောက်ဖို့အထီကိုလည်းဒီအိမ်မှာပဲနေကြဖို့ပေါ့နော်။ဒီ COVID-19 ကိုစုတင်ကြောက်တာရှိဖို့ပြန်ဒေါင်းလုပ်တဲ့ဘောပေါ့။အူတီအချင်းတာဝန်ယူပြီးတော့ကိုယ့်အိမ်မှာပဲကိုနေကြဖို့ဆိုပြီးတော့ညွှန်ကြားထားတာတွေရှိပါတယ
်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံမထားတဲ့မြန်မာဆိုရဘက်ကတော့ဒီဒုက္ခသည်တွေပြန်လာရေးစီစဉ်နေပေမဲ့လည်းအခုလိုမျိုးလူသိမ်းနဲ့ချီပြီးနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်တွေတဲ့ဖြစ်ပွားလာမဲ့ကမ္ဘာကယောဂအန္တရာယ်ကိုကုလပါဝင်နိုင်ငံတကာအဖွဲ့အစည်းတွေလူခွင့်ရေးအဖွဲ့တွေဘက်ကစိုးရင်တကြီးဖြစ်နေကြတာပါ။ကျွန်မစုမုံကဆက်သွယ်မေးမြန်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်
။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားဒီမနေ့ချင်းမြင့်နယ်ပလက်ဝါမြို့နယ်မှာတိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ရေးပြည်ပခကြားရခိုင်ပြည်နယ်မင်းပြားမြို့နယ်ဖားပြော်ရွာမှာအင်ချီတွေမိလောင်ခဲ့တဲ့အကြောင်းတင်ဆက်ပေးသွားမှာပါ။ချင်းမြင့်နယ်ပလက်ဝါမြို့နယ်သုံးမှန်ကျော်ကွာဝေးတဲ့ရခိုင်ရက်ွက်ထင်းတိချောင်းရေတခွန်တောင်ကုန်းမှာဒီမနေ့ပိုင်းမှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကန်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ပလက်ဝါမြို့ခံသူကပြောပါတယ်
။ချင်းမြင့်နယ်တန်ပင်ချောင်းရေတခွန်အောက်ပေါ်ပလက်ဝါမြို့ရခိုင်ရက်ွက်တပ်ရဲကြားတိုက်ပွဲတော့ကြိုကြည့်ရပြီးနေရတော့ခုလေခဏနဲ့ရလိုက်ခဏနဲ့ပြင်ပြလိုက်ခဏနဲ့တော့မလုံးထူလိုက်အဲ့လိုမျိုးပဲခုပဲနေရင်လည်းဟိုလာလို့ပြေးပြီးမှပြန်သွားတာလည်းအများကြီးပြေး
တိုက်ပွဲဖြစ်စဉ်တွင်မြန်မာစစ်တပ်ဘက်ကရဟတ်ရင်နဲ့ဖြစ်ခတ်ခဲ့တယ်လို့လည်းဒေတာခန်တွေကဆိုပါတယ်။ရခိုင်လက်နက်ကိုင်အေဖွဲ့ပြောခွေရခိုင်တုခကတော့ဒီကနေ့ပလက်ဝါမြို့နယ်ဘက်မှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားတယ်လို့ဆိုပါတယ်
။ဒီနေ့ဧပြီလ9ရက်မနေ့9နာရီ40ကနေ7နာရီ15တိပေါ့နော်ပလက်ဝါမြို့ရဲ့တောင်ဖက်ဒီမီတာ1000လောက်အကွာမှာရှိတဲ့တောင်ကျိုးမှာဒီ35မိနစ်ကြာလောက်ဒီရန်သူတပ်ရင်းတင်းနဲ့ကျွန်တော်တို့ဒီရခိုင်တပ်တို့တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့တာရှိတယ်။အဲဒီမှာရန်သူဘက်ကတော့အထိအကျဆုံးနေတော့ရှိတယ်။နောက်တနေရာကတော့ဒီပလက်ဝါမြို့နယ်လောင်ကဒူးရွာရဲ့အရှိတောင်ဖက်ဒီ1ကီလိုမီတာအကွာပေါ့နော်ဒီကလဒန်မြို့ရဲ့အရှိဘက်ကမ်းမှာရှိတယ်။ဒီပလက်ဝါတရားဆောင်နေတဲ့ဒီရန်သူတိုင်းတရင်နဲ့တိုက်ပွဲဖြစ်တာရှိတယ်။အဲ့ဒီတိုက်ပွဲမှာတော့ရန်သူဘက်ကနေမြင်းမြင်း၅ဦးကြာဆုံးတာ။ရန်သူ Jet Fighter တစ်စီးကဒီ Rocket တွေစေတနာတွေနဲ့နေပြီးတော့၃ချိန်လောက်လာရောက်ပြီးတော့ပြစ်ခတ်တာရှိ
တယ်။ပလက်ဝါမျိုးတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့တမတော်သတင်းမှထုတ်ပြန်ရေးအဖွဲ့ကိုဆက်သွယ်မေးမြန်းရမှာ၎င်းတို့မသိရှိသေးကြောင်းပြောပါရစေ။ဒီကနေ့ပလက်ဝါမြို့နယ်တွင်ဖြစ်ပွားတဲ့တိုက်ပွဲမှာမြန်မာစစ်တပ်ဘက်ကထိခိုက်မှုများတယ်လို့အေအေဘက်ကပြောဆိုနေပေမဲ့တီးခြားတည်မပြုတ်နိုင်သေးပါဘူး။အလားတူရခိုင်ပြည်နယ်ဘက်မှာလည်းစစ်ရေးသိမ်းမှမှုတွေရှိနေသေးပါ။တနင်္လာနေ့ညပိုင်းကစစ်ရေးပြည်ပကကြားမင်းပြားမြို့နယ်ဖားပြော်ကျေးရွာအင်ချီတွေမိလောင်သွားတယ်လို့ရွာသားသူကပြောပါရတယ်
။ဖားပြော်ရွာမိရှုတဲ့ညနေကလေအင်ချီ30လောက်ပါသွားတယ်ပြောတယ်။လောင်တကားတော့သူတို့ပြောဆိုင်တာပေါ့။သူတို့ဒီနေရာမှာရှိနေတာပေါ့။
ဖားပြော်ရွာကိုမြန်မာစစ်တပ်ကမီးရှို့ထားတယ်လို့ဒေတာခန်တွေကဆွဆွဲပြောဆိုနေကြတာပါ။တခြားဖားပြော်ရွာသားသူကတော့
ဖားပြော်ရွာမနေ့ကစစ်မရှိဘဲနဲ့စစ်သားတွေကမီးရှို့တာရွာပေါ့။ညနေပိုင်း9နာရီခွဲလောက်က
သမရသတင်းမှထုတ်ပြန်ရေးဖွဲ့တွင်မူဘုံမှုချုပ်စွန်မင်းထွန်းကတော့မင်းပြမြို့နယ်တွင်ဖြစ်ပွားတဲ့စစ်ရေးချင်းတွေကိုမသိရှိသေးဘူးလို့ပြောပါရတယ်
။မင်းပြဘက်မှာလည်းမသိသေးပါဘူးဗျ။ဒီနေ့ဖြစ်စဉ်တွေကျွန်တော်လည်းမသိသေးဘူး
။ဖားပြော်ကြေးရွာသားထောင်ကျော်ဟာပြီးခဲ့တဲ့မလကစီရီပတိပကကာလအတွင်းနေရကနေဆုတ်ခွာပြီးဒေကန်နဲ့နေရန်စစ်ဆောင်စခန်းမှာခိုးလုံနေကြရတယ်လို့ဖားပြော်ရွာသားတွေကပြောပါတယ
်။ဒီနေရာတွေမှာကလူမရှိတော့ဘူးလေ။ရွာသားတွေကခေါင်းကုတ်ကျစီရင်မှာနေကြတယ်။ဒေကန်မှာက900လောက်ရှိတယ်။ပြီးရင်နေရန်စစ်ဆောင်မှာက300လောက်ရှိတယ်။အမအကုန်လုံးကျွန်တော်တို့ကလူပေါင်းက1000လောက်ရှိတယ်။နေရန်နဲ့ဒေကန်မှာက
မြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားစစ်ရေးပြည်ပခဖြစ်စဉ်တွင်အရသားတွေထိခိုက်ဒေဆုံးတန်ရာရရှိမှုတွေတိုးပွားလာနေသလိုရခိုင်ပြည်နယ်တွင်စစ်ရှောင်ဥယျာဉ်3000ခွဲကျော်ရှိလာပြီးချင်းမြင့်နယ်ပလက်ဝါမြို့နယ်တွင်မှာတော့စစ်ရှောင်ဥယျာဉ်6000ကျော်ရှိလာပြီးဖြစ်ပါတယ်။မြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားနေတဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့ကတော့အစိုးရကနေတရားမဝင်ဖွဲ့နဲ့အကြမ်းဖက်ဖွဲ့လို့မလ23ရက်နေ့ကကြေညာထားပါတယ်။ကျွန်တော်နိုင်ကွန်းအိမ်ထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ထားပါတယ်။
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့ နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ထိုင်းနိုင်ငံမှာတော့ရောက်လုပ်ကိုင်ခဲ့ကြတဲ့မြန်မာနိုင်ငံသားအလို့တပါးတွေသူတို့မူရင်းဒေသအသီးသီးကိုပြန်ရောက်သွားကြတဲ့အခါ COVID-19 ကူးစက်ထောင်မှုရှိမရှိသိရဖို့အတွက်သဆိုင်ရာဒေသအသီးသီးမှာသူတို့ကိုတီးခြားခွဲပြီးစောင့်ကြည့်နေပါတယ်။ဒီလိုတီးခြားခွဲစောင့်ကြည့်တဲ့လုပ်ငန်းအပြင်COVID-19 နဲ့ပတ်သက်ပြီးအသိပညာပေးတာ၊ကာကွယ်တားဆီးတာ၊လိုအပ်တဲ့အကူအညီပေးတာစတာတွေမှာဒေသခံအရက်သားတွေဟာကိုယ်အသိစိတ်ဓာတ်နဲ့ကိုယ်ပရာဟိတလူသားတွေဖြစ်ဝိုင်းဝန်းလှုပ်ဆောင်နေကြပါတယ်။အဲ့ဒီလူတွေတဲကကရင်ပြည်နယ်ဖအံမြို့ကကိုအောင်မိုးနဲ့ပဲခူးမြို့ကကိုငိန်ချမ်းအောင်တို့ကို Facebook Messenger ကနေတဆင့်ကျွန်တော်ဆက်သွယ်ပြီးသူတို့ဒေသတွေကအချိန်နေသူတို့ရဲ့အတွေ့အကြုံရင်ဆိုင်ရတဲ့အခက်အခဲစတာတွေနဲ့ပတ်သက်ပြီးတော့မေးမြန်းဆွေးနွေးထားပါတယ်။ဟုတ်ကုညင်းချောင်းနဲ့ကိုအမူတို့ကျွန်တော်တို့ view ရဲ့ဆက်သွယ်ပြီးမြန်ကန်မှာပေါင်းတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာဆိုတော့ပထမဆုံးကိုညင်းချောင်းရေကိုညင်းချောင်းတို့ကဒီဒီကအဖြစ်တော့ကျွန်တော်တို့ time back ကပြန်လာတဲ့ကိုနိုင်ငံသားမြန်မာလူသမားတွေပေါ့နော်သူတို့တွေကဒေတာတီးတီးချောက်သွားတဲ့အချိန်မှာကျွန်တော်အခုချိန်ထိတိထားသလောက်ကဒီပကိုးနဲ့ကင်းကတော်တော်များတာအကြောင်းမူလို့ကျွန်တော်ကကိုညင်းချောင်းနဲ့ကိုအောင်မိုးနဲ့ကိုဒီနေ့ကျွန်တော်ဆွေးနွေးဖို့စီကူရတာပါဆိုတော့လက်ရှိအဖြစ်ပကိုးမှာ time back ကပြန်လာတဲ့လူအကြီးအတွက်ဘယ်လောက်လောက်ရှိနေပြီလဲကိုညင်းချောင်
းအခုကျွန်တော်တို့စရင်စရာတိကျတော့ပေါ့နော်ကွန်တင်းသဘောနဲ့ပဲပြောမှဖြစ်မယ်ကွာလက်ရှိကကျွန်တော်တို့ကတက္ကသိုလ်မှာရဲဟိုပကူးမျိုးတွေကအတော့ကပုံကြောင်းမှရဲ့နှစ်ခုထားတာပေါ့ကွာနှစ်ခုထားတာတော့လက်ရှိနေတာကတော့ကျွန်တော်တို့133ယောက်ကွာတက္ကသိုလ်မှာရှိပါတယ်ဟိုအတော့ကကျောင်းမှာတော့36ယောက်ရှိရကွာအကြီးအတွက်ကဟူလို့စေအဲ့လောက်ပဲဟိုပကူးမျိုးပေါ်ရဲ့ကွန်တင်းထိုင်းပြန်ပေါ့နော်ကွနော်နောက်တစ်ခုကပကူးတိုင်းမှာကျွန်တော်တို့ကမြောက်ရီကနေပြီးတော့ခွဲပလိုက်တာပေါ့အဟုဝေါ်စုဝေါ်ပေါ့နော်တိုက်ဦးပေါ့အဲ့ဒီကဝါမျိုးနဲ့ဆိုလဲကဝါမျိုးနဲ့ပေါ့အဲ့ဟိုကြောက်တကားတော့ပဲလို့ပဲနွယ်ကုံတောင်ကူအဲ့လိုခရိုင်ကြီးခွဲပလိုက်လို့ကိုက
ဟုတ်ကဲ့
လူကြီးနေသွားတာကို
ဟုတ်ကဲ့ဆိုတော့နေ့စဉ်ကိုပြန်နောက်ထပ်ပြန်ဝင်လာတဲ့လူတွေရှိနေတော့မလ
ားရှိတယ်ကိုဝင်ကြတယ်နေရောညရောပေါ့နော်ကျွန်တော်တို့ဟိုပြီးခဲ့တဲ့ရက်တရဆိုလို့ချင်းအဲ့ဖရာကြီးလောက်ကနေရောညနှစ်ချက်တို့၃နိုင်ဒီကိုတော်တော်ပြီးတော့လုံးရတယ်ဟာဒီအပိုင်းကြီးရှိပါတယ
်ဟုတ်ကဲ့
ဝင်ကြပါတယ
်ဟုတ်ကဲ့ကိုအမိုးကိုအမိုးကတော့လည်းရှိရဟုတ်ကဲ့ပြောကိုညင်းပြော
ညဘက်ခိုးဝင်တဲ့အပိုင်းပါညကြတော့အဲ့ဒါကြတော့ရက်ွက်နေတာနဲ့တရင်ပေးမှပဲတိမှကိုကကျွန်တော်တို့ကြတော့မတိတော့ဘူးလေအဲ့လိုကြတော့
ဟုတ်ဆိုတော့ကိုကြီးချင်းအောင်ဆိုလို့ရတာကညဘက်ကိုအဲ့လိုမျိုးမတိအောင်ပြန်လာတဲ့လူတွေရှိတယ်လား
ရှိတယ်ကိုအဲ့ဒါကကျွန်တော်တို့ဒီကိစ္စတွေမဖြစ်ခင်တည်းကကြိုကြိုဝင်ကြတာကိုကကျိုးကကြတော့လေဒီတကြံနဲ့ညီတော့ပြန်ပြန်လာကြတာပေါ့နော်ယောဂအခြေအနေမစားမဖြစ်ခင်တည်းကလေ
ဘာဖြစ်လို့အဲ့လိုမျိုးခိုးပြီးတော့ဝင်တာမျိုးလုပ်တာလဲကိုကြီးကြောင့်ဟို
ဟာကြတော့ခုနောက်ပိုင်းကျွန်တော်တို့ဒီ24 25မှာကျွန်တော်တို့ပရိဒါတွေကဒီအရာတွေကိုကျွန်တော်တို့ဒီပကိုးမှာဆိုလဲမွန်ဆန်မြရက်ွက်ကြီးရှိတယ်ကိုရဲ့နောက်ဟိုအဲ့နောက်ကမဟာစီဒီပိုင်းတို့ဂျီနီကန်တို့ဘယ်တော့မှတအားများတယ်ပေါ့နော်မွန်ဒီထိုင်းမှာလုသွားလုပ်တဲ့ဖွဲ့စည်းတွေကများတဲ့အတွက်ကျွန်တော်တို့ကအဲ့လိုတို့ပြင်ညာပေးမယ်ဆိုပြီးတော့ဒီစီယုံဟာကျွန်တော်တို့စီယုံကြီးပေါ့ဆရာကျန်နိုင်မောင်နဲ့ကျွန်တော်တို့ပရိဒါတွေအကုန်လုံးတွေ့ဆုံကြတာတွေ့ပြီးတော့မှကျွန်တော်တို့ကတော့ဘယ်လိုလုပ်ရမလဲသူတို့ရှိရလဲနီးနာယူတာပေါ့လေပညာပေးဆိုပြီးကျွန်တော်တို့က COVID-19 ပညာပေးဆိုပြီးတော့ဗီနိုင်းနေကပ်ပြီးတော့စပြီးတော့လုပ်ကြတာအဲ့ကြမှာဟိုဘယ်လိုကောင်းမလဲတရားဝင်လို့ဖြစ်သွားတာပေါ့ကွာအဲ့ကြမှာကျွန်တော်တို့ဖွဲ့စည်းရတာဆိုတားမယ်အဲ့ဟိုဖျားကြီးတော့ကစောက်ကြမယ်ပါညာဒါမျိုးပေါ့ကွာ
ဟုတ်ကဲ့
အဲ့ကြမှာပဲသိရတာ
ဟုတ်ကဲ့ကော်မိုးကြီးကော်မိုးကတော့လက်ရှိကဖတ်အံမှာပေါ့နော်ဆိုတော့ကော်မိုးရှိနေတဲ့ဖတ်အံမှာအပါအဝင်ကော်မိုးသိတဲ့လောက်ကင်းပြင်းနေဆိုတော့ဒါထိုင်းနဲ့ကပ်နေတယ်နေရာမျိုးတွေအများကြီးရှိတယ်ဆိုတဲ့အခါကျတော့ကွန်မိုးသိထားသလားရောဖအံမှာလက်ရှိထိုင်းနိုင်ငံကပြန်လာတဲ့ကိုယ်နိုင်ငံသားမြန်မာလူသမားတွေကိုကွာရန်တင်းလုပ်ထားတာဘယ်လောက်လောက်ရှိပါလဲလဲတခြားနေရာတွေမှာရောဘယ်လိုအခြေအနေရှိပါလဲ
အဲကျွန်တော်စရင်လေးပေါ့နော်နေနေကစရင်လေးတစ်ခုလိုက်တောင်းကြည့်လိုက်တဲ့အခါမှာကျွန်တော်ဖအံမျိုးပေါ်မှာပေါ့မျိုးနယ်ပေါ့ဖအံမျိုးနယ်မှာဆိုရင်ကျွန်တော် facility quarantine နေနေကတော့343ရှိတယ်စခန်းကတော့5ခုပေါ့နောက်ကျွန်တော် community facility quarantine ကြတော့ကျွန်တော်ဒေသပေါ့နော်သူသက်ဆိုင်ရာရွာတွေကြီးရွာတွေမှာလုပ်တဲ့ခင်ဗျာနေရာကတော့48ခုရှိတယ်182ဦးပေါ့ဒါဖန်မျိုးနဲ့ line မျိုးနဲ့မှာဆိုရင်တော့ဒီသန့်ဟို facility quarantine မရှိဘူးဒါပေမဲ့ကျွန်တော်ဒီကြီးလက် quarantine ကြီးပေါ့နော်သူက community quarantine က64နေရာရှိပြီးတော့လူက233ဦးရှိတယ်ဒါတော့စည်ရင်ပေါ့နော်တက်လာတဲ့စည်ရင်
ဟုတ်ကဲ့
။နောက်တန်တော်ကြီးမှာကြတော့ facility quarantine က4ခု၊နောက်လူရေ23ခု
။ဟုတ်ကဲ့။နောက်နေ့စဉ်ဟုတ်ကဲ့။ရတယ်၊ကိုယ်မို့ရတယ်ဆက်ပြောပါ။
Papo Mune Mazono, do I go for the very Quaradin Saiga, Negusi, do what or set up a cogre Mune Mazoe, for the very Quaradin Saiga Nagusi, don't the Conuva. Now, community Quaradin Naja, they are not set the cool of Ravi or do they are the same at Chausi, a cogre Mune. Yami Majaro, do I for the very Quaradin Saiga, do I Chau Niazi, Siana Conuva. Now, community basic of the very Quaradin Garo, do I? ลีเนี่ยเอาลงทาไปแล้วเตียเนี่ยฉอกอ๋อมันเนวเนาะลุยอีกด้วยไม่ยีด้วยมันเนวเนาะกว่าหมดมันเนวอยู่อ่ะอารมณ์โหจ้างได้ที่มาจ้ะรอเราฟิซิลิตี้กว่าเตียงอ่ะจ้ะ3เนี่ยเอาลงทาได้235ตัวสุดท้ายส่วนเองเราฟิซิลิตี้กว่าเตียงอ่ะ2ป้ายหมดเนาะอสุยอ่ะป้ายอ่ะตามอีกลงได้235ตัวคนละမျိုးเนี่ยมา20คนละอู้1000เลยอ่ะ36ตัวแล้วเราคอมมูนิตี้เบสฟิซิลิตี้กว่าเตียงลงดาก็တော့
239เลยเว้ยนอกถ้าวินนี่โดมั้ยเอาเดวินนี่ลงไว้บ่เนาะเนี่ยโหอะยินเย็ดเราเราต้องเสร็จดีต้องเสร็จต้องเสร็จเราแม่นเนเนลีบ่ฮู้บักก็ห่าไล่ได้เฉยมาจ้ะรอเนเนลีอวนเน้ดว่าล่ะบ่โอเคกูก็รอวินลงวินลานี่โดโอเคกูก็รอเป็ดเป็ดครับโอเคๆกูก็รอเป็ดครับแล้วสรุปไทม์แบ็คก็เลยเนเนเป็ดเลยครับโอเคๆจนเราพวกเราเนเนลี
ใช่หนูย่างบ่เนาะโอเคๆกูก็หูเบิกก็หูเบิกดิเบิกก็ไปไล่ดอตีเยวนเปลี่ยนลาได้หลูโดเนเน่รอตั่นตัวดาบ่เนาะตั่นตัวดาบ่หลูอู้จี้ย่อไม่ใช่ดอกบ่เนเน่เน่รอแลโหอ๊อกก็นี่ก้านไอ้กู้นี่แหละตะบอดอ่อใช่ดอกโอเคสรุปกูญิงจ้างอ๋อกูอ่ะมูยอกาตะเก๋ตะเก๋จ้ารอเผ่ซี้ฮล่ะตีๆจ่ายหมู่เบเน่กูอติเสิทธิ์แท้เนี่ยกูดิอุสากะไว้ลงมายาเมย์สรุปอติเนี่ยลุกนี่จ้าดาบ่เนาะโอเคๆครับโอเคๆสร
ခွဲထားတဲ့လူတွေကိုအကူအညီပေးရတဲ့နေရာမှာကိုကြီးเจ้าကိုတွေ့ကြုံရတဲ့အတွေ့အကြုံတွေစိတ်ထဲမှာရှိတဲ့ခံစားချက်တွေအချင်းအရင်ဆုံးပြောပြပါလား
။ဟောကျွန်တော်တို့ကဒီဟာလဲကိုကတခါမှမကြုံဘူးလေ။မကြုံဘူးတော့ဒီ24ရက်နေ့တုန်းကကျွန်တော်တို့ဆက်ဆဆုံးကိုကဝင်နေဗျ။အဲ့နေရာရောက်30ကျော်လောက်ရှိတယ် expert ပေါ့နော်နစီစာ။အဲ့ဒါကျွန်တော်တို့ဘကိုးဝင်တက်ကလေးရွာမှာထားတာပေါ့။ဒါတော့အဲ့နေရာလဲချက်ချင်းဆိုတော့ကျွန်တော်တို့အဲ့ဒီဒေသနာဒီကျမရေးဆရာမတွေနဲ့ဒီကဟိုကာကွယ်ရေးပေါ့နော်ဒေသနာဆရာတွေနဲ့ပေါင်းပြီးတော့ကျွန်တော်တို့ပါရိတာဖွဲ့တွေနဲ့တွားပြီးတော့သွားစစ်ကြတာပေါ့သွားစစ်တော့ဟိုထားဆရာလည်းနေရာအကြောင်းဆိုတော့ကွာကမန်းကရမ်းပေါ့သူတို့ကလည်းဒီပြန်လာပြင်ပြင်းကြတော့ဒီနေရာမှာဒီလိုကွန်နတီးလုပ်ဖို့14ရက်ပါညာဆိုတာလည်းကျွန်တော်တို့ကဟိုတွေးကြုံမရှိတဲ့အတွက်ကွာဟိုနည်းငယ်တော့ပြဿနာတော့ရှိတာပေါ့အဲ့အကြောင်းကနေသားလေးတွေဘာမှပြင်ဆင်မှုကျွန်တော်မှမရှိဘူးထမင်းဟိုတွေးဖို့မွေးဖို့တော့မှတစ်ချက်ထိုးတော့မှကျွန်တော်တို့စီစဉ်ရတာလေသူတို့စားဖို့တော့ဘုံတော့သူတို့ကလည်းအိုင်းနီးယားဆိုလို့ချင်းကျွန်တော်တို့ပြောတယ်ဒီအမျိုးဒီမဲဆောက်ဘက်ကလာတဲ့ရောဟာထမင်းတော့မစားသေးဘူးတဲ့ဟိုမိသားစုတွေလည်းပါတယ်ကွာအဲဆိုကျွန်တော်တို့အမှအပူချိန်နေတိုင်းပေါ့ဟိုဘယ်လိုကောင်းလဲသူတို့ဟိုဒီတဲ့အဲဒီအသေးသနာဆရာတွေနဲ့ဆက်စီပြီးတော့ဟိုယောဂအနေဒါရှိမရှိပေါ့နော်ဟိုအဲ့လိုမျိုးကျွန်တော်တို့ကတွေ့ကြုံပြီးတော့ယောဂမရှိဘူးမရှိဆိုလို့ချင်းကျွန်တော်ဘယ်လိုလုပ်မလဲအပြန်လို့မလားပေါ့အဲ့ဒါတွေကစအကုန်လုံးစစီစဉ်ရတာပေါ့ကွာကျွန်တော်တို့ဒီအစိုးရဘက်ကလည်းအဲ့ဒီရာမဒီအောင်ကျွန်တော်စစီစဉ်ညကြတော့အဲ့ကြီးွာတကတက်ကလေးွာဘယ်လိုမှဒီဟာတို့ယောဂတဲ့တဘောမျိုးပေါ့အဲကျောင်းမှမထားနဲ့ပေါ့အဲကျောင်းမှလုံးဝထားလို့မရဘူးအဲဒါအောင်ချက်ချင်းရွှေပြပါယွာသားတချို့ွာပေါ့နော်ဟိုည9နာရီတော့မှမရွှေဒါကျွန်တော်တို့ကျောင်းထဲဝင်စီမြပါညာဒါမျိုးပေါ့အဲ့မှာတော်များများကိုရှင်းရခက်တာ
ဟုတ်ကဲ့ဟုတ်ကဲ
့ဘလုံးမလုံးအဲ့အဲ့နေရာဆပြီးတော့ကောလိပ်ကိုဆရွှေ့ရတာ
ဟုတ်ကဲ့
အဲ့ဒါတွေးကြုံကအဲ့ကဆတာပဲ
ဟုတ်ကဲ့ကိုအောင်မွေးရေအခုကိုညင်းချောင်းကိုပြောသွားတယ်ကိုညင်းချောင်းတို့ဒီဒါကိုညင်းချောင်းကိုဘကိုးဘက်မှာဂျုံရတဲ့တွေးကြုံပေါ့ကိုအောင်မွေးလည်းဆလုတာကနေပြီးတော့တွေးကြုံရတဲ့တွေးကြုံလေးကိုအောင်မွေးနည်းနည်းပြောပြပါအောင်အ
ဲဆလုဆိုတော့ကျွန်တော်အတန်ကြားတယ်ပေါ့နော်ဒီရန်ကုန်မှာနောက်ဒီချိန်မှာစတွေ့ပြီဆိုအစောပိုင်းနဲ့ကတော့ကျွန်တော်တို့ကပညာပေးလုပ်ငန်းလေးတွေမှာကျွန်တော်ပါဝင်ပြီးတော့ဝိုင်းကူပေးတယ်အဲကျွန်တော်တို့မျိုးကန်လူငယ်လေးတွေရှိတယ်လူငယ်လေးတွေကနေပြီးတော့မှသူကဘာလုပ်ချင်လဲဆိုတော့လက်ကမ်းဆက်တောင်းတွေဝေမယ်ပေါ့နော်အဲဝေချင်တယ်အခုဗနိုင်းတွေလုပ်ချင်တယ်ဆိုတော့ကျွန်တော်ကအွန်လိုင်းပေါ်ကနေပြီးတော့စော်ဟောပါတယ်ဘယ်လိုစော်ဆိုတော့ဒီဟာတွေမဖြစ်ခင်ကျွန်တော်ဖြစ်လာနိုင်ကြီးရှိတယ်လုံးလုံးတစ်ဖက်နဲ့ဆယ်ရဲကြားမှာကျွန်တော်တို့ဒါတွေကတော့ထိထိလာနေတယ်ဘလူးပိုးကလည်းဘာလို့ဖြစ်ကူးဆက်လာမှာအဲ့အတွက်ကိုကျွန်တော်တို့ဟိုရှိတာလေးတွေနဲ့ကျွန်တော်အလှငွေစုဆောင်ပြီးတော့ကာဘာဖြစ်မဲ့ပစ္စည်းတွေဘာတွေလိုအပ်မလဲပေါ့နော်ဒါလေးတွေဝယ်မယ်ဝယ်ကြမယ်လူကြမယ်ဆိုကျွန်တော်ကစော်ရတဲ့အချိန်မှာကျွန်တော်အလှငွေတွေကိုကျွန်တော်လက်ခံလိုက်ပါတယ်အဲအဲ့ဒီမှာပြီးတော့မှကျွန်တော်ကပညာကျမ်းမာကဘောနော်ဒေါက်တာနိုင်နိုင်ထွန်းနဲ့ကျွန်တော်တိုင်ပင်ပါတယ်တိုင်ပင်ပြီးတော့အမဒီကတော့ကျွန်တော်တို့ကတော့နားမလဲဘူးကျွန်တော်နောက်က supplier အနေနဲ့လုပ်ပေးမယ်မတို့ဘာတွေလိုအပ်မလဲရှိတာဆိုကျွန်တော်ကလည်းတရင်နေမြန်မာနောက်တော့ကတော့ကဘာတော်မှာဒီလိုဖြစ်ပြီးအီတလီမှာလည်းအရန်ဆုံးနေပြီးအချိန်ဒီမှာ အဲ့မှာကျွန်တော်တို့ကအဲကျွန်တော်နောက်ကနေလူငွေစုပြီးတော့နော် PPE လိုတဲ့ဗာညာဆိုရန်ကုန်မြို့ကနေကျွန်တော်ဒေါက်တာခင်ရွေအောင်နဲ့ချိတ်ဆက်ပြီးတော့ကျွန်တော် PPE ကို mask ကို hand gel ကိုအလက်အိတ်ပေါ့နော်ဒီရှားဝင်သုံးတဲ့ဒီကာဘာပစ္စည်းတွေကာကွယ်ရေးကုသရေးမှာသုံးဝင်တဲ့တကယ်သုံးမှာပစ္စည်းကိုကျွန်တော်မှားပြီးမှားလိုက်ပါတယ်မှားပြီးတော့မှကျွန်တော်ပထမဆုံးသုံးနေတဲ့အဲဒီသာမိုမီတာပေါ့နန်းကွန်တဲ့သာမိုမီတာတွေကျွန်တော်တို့မှားပြီးတော့လှူလိုက်တယ်နောက်တိုက်နယ်ပေါ့ဒီကကျွန်တော်တို့ဖန်ပြုတ်နယ်တွေကိုဝင်လာရင်တိုက်နယ်တွေမှာလည်းလိုအပ်ချက်ရှိတယ်ဆိုတော့ကျွန်တော်အားလေးတွေတော့ချလှူတယ
်ဟုတ်ကဲ့
အခုလည်းကျွန်တော် message ဒီ hand တွေအဲ့လိုမျိုးလေးတွေကျွန်တော်လှူတယ်ပေါ့နော်
ဟုတ်ကဲ့ဆိုတော့ဟုတ်ဆိုတော့ကိုင်းချန်းအောင်တို့နေရာမှာရောကိုအောင်မိုးတို့နေရာမှာရောအခုကကိုင်းချန်းအောင်တို့ကိုအောင်မိုးတို့ဆိုတာကအဖွဲ့စည်းအကြီးအနေနဲ့မဟုတ်ဘူးကိုအသိစိတ်တတ်တဲ့ကိုရက်ကိုရွာတဲ့ကိုနိုင်ငံသားတွေအတွက်ဒီယောဂဘုကိုတားဆီးဖို့ကာကွယ်ဖို့မပြတ်မဝိုင်းလုံနေကြတာကိုအသိနဲ့ကိုဝိုင်းလုံနေကြတာဆိုတော့လူဝတ်ချက်တွေကပြည့်စုံရဲ့လားကိုအောင်မိုးတို့ကိုကိုင်းချန်းအောင်တို့ကိုအောင်မိုးတို့ကိုယ်တိုင်မှာရောကိုယ်တိုင်အတွက်အကာအကွယ်ဥပမာဖြင့်လက်အိတ်တို့နှာခေါင်းစုနှာခေါင်းစည်းတို့စသည်အပြင်ပေါ့လူဝတ်ချက်တွေတကယ်ကာကွယ်ယောဂဘုမကူးဆက်အောင်ကာကွယ်ရမယ့်ပစ္စည်းပစ္စည်းတွေတကယ်ပရိဒတ်လုံနေတဲ့လူတွေမှာရောအလုံးလောက်ရှိရလားကိုငင်းချမ်းအောင်အရင်ပြောပြပါလား
ဟုတ်ပစ္စည်းကတော့ကိုကဟိုဘယ်လိုကောင်းလဲဟိုလူရှင်တွေကလည်းဝိုင်းတူကြတာပေါ့ကိုတွေလည်းဒီ online ကနေပြီးတော့ဒီ mask လိုလည်းအဲတုန်းကတော့ဟိုရှာချပါပါမှာတဲ့အနေထားပေါ့ကိုက600ကျော်900ကျော်အဲ့လိုတွေဖြစ်တာပေါ့ဖြစ်တော့ဟိုဘယ်လိုကောင်း PPE ကလည်းပွင့်နေပြောရင်ဘာမှတော့မသိဘူးကျွန်တော်တို့ပရိဒတ်အနေနဲ့ကလေဘာမှလည်းတကားမှလည်းတွေ့ကြုံမရှိတော့အပီပီဆိုလည်း4000ကျွဲလောက်ဒီကိုပေးပြီးတော့ online နဲ့ဝယ်ရပမာ3လုံး3အောင်မှမတည်အလိုမျိုးပေါ့နော်ဒီဒေသန္တရဆရာတွေကသူတို့က mask ပါညာလောက်နဲ့အစဉ်ပြေတယ်ဒါ template ဟိုသာမိုမီတာလောက်ဆိုလို့ရှိရင်အဲတုန်းက3000လောက်3000လောက်ဖြစ်နေတဲ့အနေထားကိုကအဲလိုမျိုးဆိုတော့ဒါလေးတွေမပြည့်စုံဘူးပေါ့မပြည့်စုံတော့ဒါလေးတွေကျွန်တော်နောက်ပိုင်းကျတော့ဒီမျိုးပေါ်လူရှင်တွေရတယ်ဝိုင်းပြီးတော့ကျွန်တော်တို့ကိုပေါ့အုံဆူပြီးတော့အဲဒေသန္တရဆရာမတွေလည်းအဲ့မှာတကယ်တကယ်လိုအပ်တာတွေပေါ့နော်ဒါတွေဖြည့်ဆည်းပြီးတော့အကုန်လုံးဝိုင်းဝန်းတော့လောက်ကြပါတယ်
ဟုတ်ကဲ့
ကြာတော့ဦးတော်ဆရာမတ်ပါညာတော့ဒီပရိဒါတွေအသိနေရောပေါ့နော်ဟိုကြာတော့တော့ကျွန်တော်တို့ထုတ်ပေးနေတာပေါ့အကုန်လုံးပရိဒါ
ဟုတ်ကဲ့ဟုတ်ကဲ့ကိုအမိုးတို့ဘက်မှာရောကိုအမိုးတို့ဘက်မှာလူဝတ်ချက်တရားပြည့်စုံရဲ့လားအခုလက်ရှိကောအဓိကအဖြစ်ကျွန်တော်ဆိုလိုချင်တာတကယ်လုံနေတဲ့လူတွေအတွက်ကောအကာအကွယ်ဟလာနှာခေါင်းစည်းလက်အိတ်စသဖြင့်အလုံးလောက်ရှိရဲ့လား
အော်အဲ့ဒီမှာတော့နှစ်ပိုင်းပေါ့နော်ကျွန်တော်တို့ဒီဗော်လန်တီးယားလုပ်တဲ့အပြင်ကပုံကိုယ်တွေအတွက်ကြတော့လေကျွန်တော်တို့ပလူရှင်တွေကလှူတာပေါ့တကယ်တမ်းကျွန်တော်တို့ကျမ်းမာရေးတို့လိုအုပ်ချုပ်ရေးတို့လိုတကယ်တမ်းအစိုးရဘက်ကနေတာဝန်ရှိတဲ့လူတွေအတွက်မှာကြတော့နည်းနည်းလိုအပ်ချက်ကရှိတယ်။ဟုတ်ဆိုဒီအစိုးရဘက်ကနေတိတ်မြန်မာစစမထောက်ပံ့နိုင်သေးဘူးပေါ့နော်ဒီချိန်ထိအဲ့တော့ကျွန်တော်တို့ကလည်းတတ်နိုင်တော့လူရှင်တွေတော့လှူတော့လှူပေးနေတယ်။အဲ့မှာဒီမျိုးပေါ်ရှာဆေးရုံစီကန်းစီပီကန်းတွေမှာလည်းလိုအပ်ချက်ရှိတယ်လို့ကျွန်တော်တို့အဓိကကတော့ရှည်တန်းပူကြတယ်ပေါ့နော်ကြီးလက်ဒီမှာနေနေရတဲ့သားဘွားတို့သားဘွားဆရာမတို့ကြီးလက်ကျမရင်ဆရာမတို့ဒါမျိုးတွေမှာသူတို့မှာပူပြီးတော့အဓိကလိုအပ်တယ်ပါအဓိကလိုရတယ်ဆိုသူတို့ကအပူချိန်တိုင်းနဲ့သာမိုမီတာဆိုရင်တော့ဗရားတိုင်းနဲ့ဂျာညာညက်တိုင်းဇာတဲ့ထဲတိုင်းအဲ့လိုနေတာဖြစ်တယ
်။
ကျွန်တော်ဒီနန်တက်စ်သာမိုမီတာလိုဟာမျိုးတွေတော်တော်လေးလိုအပ်ချက်ရှိရဲ့။နောက်သူတို့ mask လက်အိတ်ပြီးလို့ရှိရင်ကျွန်တော်တို့ဒီ PPE ပေါ့ဒါမဲ့ PPE ရသူတို့အတွက်သိအများကြီးမလိုအပ်ပေမဲ့ကျွန်တော်တို့အဓိကတော့ဟိုနှာခေါင်းစည်းနဲ့လက်အိတ်နဲ့ဒီသာမိုမီတာလိုဟာမျိုးကတော့အဓိကလိုအပ
်ဆိုတော့ကျွန်တော်တို့ကဝေးရနေဆိုတော့ဒီအစိုးရရဲ့တရားဝင်ထုတ်ပြန်ချက်တွေကိုကျွန်တော်တို့လိုက်ကြည့်ရတာပေါ့လိုက်ကြည့်အစိုးရကတော့နေ့စဉ်သတင်းတွေထဲမှာဘယ်ဒေတာကိုဘာတွေဘယ်လောက်ပို့လိုက်ပြီဆိုတော့ပြောနေတာဆိုတော့ပို့တော့ပို့တယ်ပို့တဲ့ဂျားတွေကကိုမလုံလောက်သေးတာပေါ့
ဟုတ်တယ်ဗျာသူကပို့တော့ပို့နေကြပဲကျွန်တော်သူကတစ်ချက်ခါကြတော့လည်းနည်းနည်းလေးပါဖြစ်နေတယ်ဆိုတော့ဟိုထိရောက်မှုပေါ့နော်ဥပမာပေါ့ဒီကျွန်တော်ကရင်မြန်မာဆိုရင်တကယ်ဟိုသာမိုမီတာပေါ့နော်သာမိုမီတာဆိုလို့ရှိရင်အဓိကလုံရင်အချောင်း300 400လောက်လုံပါတကယ်တမ်းဒါပေမဲ့သူတို့တကယ်ပို့နိုင်တာကအဲ့လိုမျိုး300 400ပြည့်မီရလားဆိုတာပေါ့နော်အရေးကြီးတာပေါ့တကယ်တမ်းနောက်မြန်မြန်ဆန်ဆန်ရောက်ဖို့လဲလိုတာပေါ့အားလေးတွေလေ
ကိုညင်းချောင်းအောင်ဒီတော့ကျွန်တော်နောက်တစ်ဆင့်ကကိုညင်းချောင်းအောင်ကိုအမိုးပေါ့ဆိုတော့နောက်တစ်ဆင့်ကိုကျွန်တော်ခုလိုက်ချင်တာကဒေတာဂန်ဒီရဲ့သဘောထားအမြင်ဒီတက္ကနီဘက်ကတုတ်ပြန်ဖို့ပြုတ်မှုပုံပေါ့ဆိုတော့ပြန်လာတဲ့လူတွေနဲ့ပတ်သက်ပြီးတော့ပြည်တွင်းမှာဟာဒီလူတွေကပဲယောဂပူတယ်လာတဲ့ဒီလူတွေကြောင့်ပဲဘာဖြစ်ပဲညာဖြစ်မယ်ဆိုပြီးတော့အမျိုးမျိုးပေါ့နော်ဒီကိုယ်နိုင်ငံသားအချင်းချင်းကြားထဲမှာကိုပဲဟိုမလူလားအပ်တဲ့စကားတွေအမုန်းစကားတွေပြောတာတွေရှိတယ်ဆိုတော့ကိုငင်းချောင်းတို့ဘကူဘက်မှာရောအဲ့ဒီအခြေအနေကဆိုးတဲ့အခြေအနေရှိသလားဒါမှမဟုတ်အေးစစ်စစ်ပဲလား
ဘဘူမာတော့ကိုဟာပေါ့ဒီနေ့အထိကတော့အေးစစ်ပဲပေါ့နေခင်ကဟိုဟာကျွန်တော်တို့တန်တရားလူနာတယောက်ပေါ့အဲ့ဒါတော့63နဲ့ကတော့ဆုံးသွားတယ်ပေါ့ကိုဟာဒါပေမဲ့လည်းဒီညမှာ negative ဟိုဟာဖြစ်တာပေါ့သူ့ရဲ့ယောဂါကတာမန်ကျွန်တော်တို့ဒီအစားမားပြီးတော့ဝန်းသွားတဲ့အဲ့လိုမျိုးတွေပေါ့ဒါပေမဲ့ကျွန်တော်တို့ brighter အနေနဲ့တော့ကိုဟာဟိုစိတ်ပူတာပေါ့တကယ်လို့ဖြစ်သွားရင်ဘယ်လိုလုပ်ကြမလဲပေါ့ဒါပေမဲ့လည်းဟူဒီဟာကလည်းကိုပြီးတော့ပြန်နေရပဲဟိုပါနိုင်နေပေါ့နော်ဒီယောဂဟိုနှစ်ကြီးရဲ UK တို့ Aussie တို့ကစပြီးတော့ဟိုယောဂဖြစ်ကြတော့လေ
ကျွန်တော်တို့အဲပြီးတော့ပြန်နေပဲပါမယ်ဆိုပြီးတော့ပြန်ဟောပဲအဓိကကျွန်တော်တို့ကကွန်နက်တင်းထားစောက်ကြည့်ပေါ့အဲပိုင်းနေရာပဲစမယ်ဆိုအဲ့လိုမျိုးဖြစ်နေတာကိုက
ဟုတ်ကဲ့
ယောဂရဲ့ဟိုအတိတ်နဲ့ကတော့ဟိုလောစရာတော့ဟိုပကိုးလဲဟူဒီဒီပါမတမ်းကြပါဘူးဖြစ်တယ်လည်းမရှိပါဘူးကို
ဟုတ်ကဲ့ဆိုတော့ဒေသခံတွေပေါ့လေရပ်ရတွေကလူတွေရဲ့ဒီအပေါ်မှာသဘောထားအမြင်တွေကရောဘယ်လိုရှိကြလဲကိုညင်းကြောင်
ပြရတော့ကွာဟိုကတအားဟိုကြောက်ကြတယ်စိုးရင်ကြတယ်ဟိုဒီကမ္ဘာနိုင်ငံတွေမှာလည်းဖြစ်နေတော့လေဒီယောဂနဲ့ပတ်သက်ပြီးတော့လည်းဒီလိုနေထားပါညာဆိုတော့အကုန်လုံးကတော့ကြောက်ရွံ့စိတ်ကတော်တော်များတယ်ဟိုကျွန်တော်ဘကူမှာဆိုလဲတချို့ဆိုလို့ချင်းလည်းတော်တော်များများတော့ဟိုတရားခိုင်နှုန်းရှိတဲ့နေရာမှာဟို60ရာခိုင်နှုန်းတော့လုံးဝပြန်မထွက်ဘူးပေါ့နော်40ရာခိုင်နှုန်းတော့မဖြစ်မနေသွားလာတဲ့လူတွေတော့ပဲရှိပါတယ်ဟိုဆိုင်နေတဲ့ဂုံပိတ်ထားလို့မျိုးပေါ့နော်ကိုနော်
ဟုတ်ကဲ့
လို့ဆိုတော့ဘယ်လိုကောင်းလဲလူတွေရဲ့စိတ်ထဲမှာတော့ဒီယောဂနဲ့ပတ်သက်ပြီးတော့တော်တော်လေးတော့တို့ကြောက်ရွံ့စိတ်တော့များတယ်ကို
ဟုတ်ကဲ့ကိုမို့ကိုမို့ကင်းပြင်းနေဘက်မှာရောဒီခုနလိုဒီလိုလှုပ်ဆောင်နေရတဲ့ဟလာတီချခွဲထားရတယ်ပြန်လာကြတဲ့လူတွေကိုတီချခွဲထားရတယ်စောင့်ကြည့်နေတဲ့အကူအညီပေးနေတယ်ဒီအပေါ်မှာဒေသခံလူတွေရဲ့ရေပုံရခန်းစားချက်တုံ့ပြန်ချက်ကဘယ်လိုများရှိလဲကိုမို့
အဲဝါပေါ့ကျွန်တော်တို့ဒီကုညီပဲကယ်ဆယ်ရေးပေးတဲ့အပိုင်းဒီမှာတော့တက်တက်ကြွကြွလှုပ်ကြပါတယ်နောက်ရွာတွေလည်းရွာတွေအလဲအောက်ပေါ့နော်တို့ဒီရွာတွေမှာရှိတဲ့စာတင်ကျောင်းတွေမှာသူတီးတန့်ခွဲထားတယ်။ဘာလို့ဆိုဒီပြန်လာတဲ့လူတွေကလည်းကျွန်တော်တို့ကရင်ကဆိုရင်တော့ပို့ပြီးတော့များတယ်။လူထိုင်းတွေကတော့ကြောက်ပေါ့နော်။ဥရဟူဝင်ထွက်သွားလာနေရဆိုတော့ဒီလူမျိုးပြန်လာနေဒီလူယောဂဖြစ်မှကြောက်ကြတယ်ဆိုတော့သူကတော့ဟိုပါပေါ့ဒီတရွာနဲ့တရွာကူးတဲ့အချိန်မှာတော့သူတို့ကတိတ်လက်မခံနိုင်ဘူးပေါ့နော်။ဘာလို့ဆိုတော့ခုရွာနဲ့ကိုတီးတန့်လေးတွေထားကြတယ်။ဟိုတစ်ဘက်ကဆိုတော့တောင်းအိမ်မှာတခု case တခုဖြစ်သွားတယ်။အဲ့ဒါပါလဲဆိုမကြီးကျုံးကလူနာ2ယောက်ပေါ့နော်။အဲ့တော့ကျွန်တော်တို့ကဒီတုံးဝိုင်တိုက်နယ်စီယုံကိုပို့တဲ့အချိန်မှာထွန်းကရွာကန်တွေကတော့ဒီအောက်ကြောက်လို့သူလက်မခံဘောနော်ရွာတွေကအဝင်မခံဘူးစီယုံကိုအပို့မခံဘူးအဲ့မှာကျွန်တော်တို့နည်းနည်းညှိနှိုင်းပြီးလုပ်လိုက်တဲ့အခါမှာအဆင်ပြေသွားတယ်စီယုံမှထားတယ်ပြီးတော့သူနည်းနည်းစစ်လိုက်တဲ့အခါမှာတော့ negative ထွက်သွားတော့ရွာသားတွေကလည်းပျော်သွားတာပေါ့နော်အဲ့အဲ့ဒါမျိုးပေါ့သူကအဲ့ဒါလေးတော့ပဲကျန်တာတော့တိတ်တိုက်ခိုက်တော့မရှိပါဘူးသူကြောက်ကြတာပေါ့ကြောက်လို့သားဒီလိုဖြစ်ကြတာဟုတ်
ဆိုတော့ဒီဘယ်ဒေတာမှာပဲဖြစ်ဖြစ်တာမန်လူလူကြားထဲမှာတော့ဒါနဲ့ပတ်သက်ပြီးတော့ဟိုစိုးရင်တကြီးနဲ့ရှိတော့ရှိနေကြတာပေါ့နော
်ဟုတ်တယ်ဟုတ်တယ
်ဟုတ်ကဲ့ဆိုတော့နောက်တစ်ခုကအခုရှေ့ထိတ်ဒီတကယ်ကိုညနေစာကနေပြီးတော့ကိုင်းကြံအောင်တို့ကောမိုးတို့ဟလာဝိုင်းလုပ်ပေးနေကြတယ်ဝိုင်းကူပေးနေကြတယ်ဆိုတော့ကျွန်တော်သိချင်တာကလက်ရှိအခြေအနေမှာလူဝတ်ချက်ရှိလူဝတ်ချက်တွေကတော့အများကြီးပေါ့ဗျာတိုင်းပြည်ကလည်းပဲဆင်းရဲတယ်လူလူဆိုတာတော့ပြောမနေနဲ့တော့အဲ့လိုတိုင်းပြည်မျိုးမှာဒါကိုရင်ဆိုင်ရတဲ့အချိန်မှာလူဝတ်ချက်တွေအများကြီးရှိတဲ့ထဲကမှာအဓိကအရေးအကြီးဆုံးလူဝတ်ချက်ရှိတယ်လို့ဆိုရင်ဘာတွေများရှိနေတယ်လဲကိုကြီးကျောင်းပထမအဆုံးပြောပြပ
ါဒီအကြီးဆုံးဆိုတာတော့ကိုကဟိုကုသရေးပိုင်းကတော့ကျွန်တော်တို့လည်းမကျွမ်းကျင်ဘူးလေကျွမ်းကျင်ဆိုတော့လက်ရှိကုသရေးကတော့ကျွန်တော်တို့ဒီကဈေးရုံဆရာဝန်တွေဘာတွေနေနေတော့ဒီကလီတို့ဘယ်တော့မှဈေးရုံတွေမှာထားရတာတော့ရှိတယ်ကိုဒီကွာလန်တင်းတွက်တို့ဒီအဆလိုချင်းစင်တာတွေဘာတွေသူတို့ထားရတယ်ဒါတော့ဟိုဆိုတော့ဖြစ်ခဲ့ရင်တော့ကိုကဟိုဘယ်လိုကောမဲ့ပြောလို့တော့ဟိုကောင်းပေါ့နော်ကျွန်တော်နိုင်ငံလည်းဤပညာလည်းနေတယ်သူများနိုင်ငံတို့လည်းဟိုဖြစ်တော့မဖြစ်ပါစေနဲ့ပဲကျွန်တော်တို့ကတော့နေတိုင်းစုတောင်းနေရတဲ့နေသားပါအဲ့လိုပဲကျွန်တော်တို့ပြောရမှာဒါဖြစ
်ဟောဆိုတော့ကိုညညောင်းလက်ရှိကိုညညောင်းကိုယ်တိုင်လုံနေတဲ့အချိန်မှာတော့ကြီးကြီးမားမားလူဝက်အရေးအကြီးဆုံးလူဝက်ချက်မျိုးမရှိဘူးလို့ပြောလို့ရသလား
ပစ္စည်းပိုင်းဟုတ်လား
ဟုတ်ကဲ့ကိုညင်းချောင်းတို့လုတ်ကင်ဆောင်ရတဲ့ပိုင်းမှာပစ္စည်းပိုင်းထောက်ကူပေးမှုပိုင်းအကူအညီပေးမှုပိုင်းစသည်အားဖြင့်ပေါ့
သူလက်ရှိနေတာတော့ကိုကကျွန်တော်တို့ကတော့ဒီဟိုနိုင်ငံတော်တိုင်းကမှပြောတဲ့ဟိုကျွန်တော်တို့ဒီတက်စီဖို့ဘာညာဒီလားဒါတွေကတော့အကုန်လုံးလိုင်းနာဆောင်ရွက်ကြပါတယ်အဲနောက်ဟိုအပြင်မထွန်းတဲ့တို့6ပေကွာနေထားပေါ့နော်ဒါလေးတွေကတော့အခြေခံကတော့ကျွန်တော်တို့မတ်စတာတဲ့အေးစားတဲ့မတ်ကလည်းဟိုရှိတဲ့လူတော့တတ်ကြတာပေါ့ကွာမရှိတဲ့လူကြတော့လည်းမတတ်ဘူးပေါ့အဲ့လိုမျိုးဖြစ်နေတာပေါ့ဟိုဒါကိုလည်းအကုန်လုံးတစ်မျိုးလုံးတိုင်းတာနဲ့ဝင်ငါဖို့ဆိုတာလည်းတော်တော်ခက်ခဲတယ်ဒီလူကြီး၄သိန်းတော့ရှိတော့အဲ့လိုမျိုးပေါ့ကိုယ်ရင်ထဲမှာကိုနေပြီးတော့ပဲယောဂကာကွယ်တဲ့စနစ်ကတော့အကောင်းဆုံးပဲယူဆတာပေါ့ဒီမျိုးကလူတွေနဲ့ကတော့
ဟုတ်ကိုယ်ရင်ထဲမှာကိုနေတယ်ဆိုတော့ကိုညင်းချောင်းလူအဲ့ဒီပကူဘက်မှာရောလူတွေကအများဖြင့်အိမ်ထဲမှာနေကြရဲ့လား
ကျွန်တော်တို့ဘက်ကတော့ဟိုနကျွန်တော်ပြောသလိုပေါ့40ရာခိုင်နှုန်းလောက်ကတော့ထွက်နေတာပဲအဲ60ရာခိုင်နှုန်းကဈေးကြောင်ဈေးဝယ်တာဆိုင်တွေပိတ်ထားလို့တာပေါ့ကွာဟိုကျွန်တော်တို့ပရိဒါလေးဆိုလဲရှင်းပေါ်ရင်ဟိုနေရောညရောရတာပဲကိုကြီ
း
အဲ့လိုမျို
းဟောဆိုကော်မိုးကြီးကော်မိုးတို့ဘက်မှာရော
ဟော
ကော်မိုးကြီးကော်မိုးတို့ဘက်မှာရောအခုလက်ရှိကိုကိုတိုင်းရှေ့ရနေပြီးတော့လုတ်ကင်ဆောင်ရနေတဲ့နေရာမှာဟလာအဓိကလူဝတ်ချက်ရှိတယ်ဆိုရင်ဘာတွေများရှိနေမလဲကော်မိုး
အဓိကတော့ဒီယောဂနဲ့ပတ်သက်ဖို့ဆိုရင်တော့ကာကွယ်ကုသရေးပစ္စည်းတွေကတော့အဓိကအခြေခံအချက်ပါပဲအဲ့အဲ့ဒါတော့အဓိကလိုအပ်တာနောက်ပြီးလို့ရှိရင်ကျွန်တော်တို့ဒီလက်လွတ်လက်စားတွေကတော့အိမ်ထဲမှာမနေနိုင်ဘူးပြင်ထွက်လို့လဲဆိုဒီလူတွေတက်လဲ
ဈေးနှုန်းမတက်ဖို့ကောင်ကုန်ဈေးနှုန်းတွေမတက်ဖို့ကလည်းအရေးကြီးတယ်တကယ်များ outbreak ဖြစ်ခဲ့ရင်တော့ကျွန်တော်တို့ဒီစားရည်ရိတ်ကြတွေကိုပံ့မိုးနိုင်မှုအဲအဲ့ဒါတွေစီစဉ်မှုတော့တော်တော်လေးအရေးကြီးရဲ့ဗျဟု
တ်ဟုတ်နောက်ခုနကျွန်တော်မြင်တဲ့မိကုန်းလိုပဲပကိုးပမာလိုပဲလူလူကရောလူတွေကရောခုနလိုဟလာအတက်နိုင်ဆုံးဒီနေ့ကနေအပြင်မထွက်ချောက်ဘူးကိုညင်းချောင်းပြောသွားသလိုပေါ့ပရာဟိတလှုပ်သားတွေကျမကြီးလှုပ်သားတွေတောင်းရှိတဲ့လူတွေဒီလူတွေကတော့သွားနေရမယ်ဒါကတော့မရှိမဖြစ်မလုံမဖြစ်သွားနေလုံနေကြမှာဆိုတော့သူတို့ကတော့ပြင်မှာသွားနေရမယ်ဒါပေမဲ့အရင်လူမျိုးဟလာအကြောင်းမရှိဘဲနဲ့အပြင်မထွက်ဘူးဖြစ်နိုင်တဲ့အိမ်ထဲမှာနေဖို့ဆိုတာမျိုးတွေကိုရောကော်မိုးတို့ဘက်မှာလိုက်နာကြရလား
အများစုကတော့လိုက်နာပါတယ်ဟိုဆိုင်တွေတော်တော်များများလေးပဲကုန်ပြီအဓိကတော့ကျွန်တော်တို့အခြေခံကြတယ်နော်လက်လို့လက်စားပေါ့နော်အခြေခံကြတဲ့လူန်းသားတွေကတော့သွားလာနေတုန်းပါပဲကျွန်တော်တို့မြို့ပေါ်မှာတော့ဟိုပါပေါ့85ရာခိုင်နှုန်းတော့ကတော့အပြင်မထွက်တော့ဘူးဟုတ်ကဲ့
တော်သေးတာပေါ့ဗျာ85ရာခိုင်နှုန်းဆိုတော့ဒါခုနလိုလေးပုံသုံးပုံလေးပုံသုံးပုံအိမ်ထဲနေတယ်ဆိုတော့ဒါမဆိုးဘူးလို့ပြောရမှာပေါ့နော်ဆိုတော့
မများတော့အဲ့လိုဖြစ်ကုန်ပြီ
ဟုတ်ကဲ့ကိုညင်းညောင်ကြီးဒီကိုညင်းညောင်တို့အခုလုံနေကြတဲ့အချိန်မှာပရိဒတ်အဖွဲ့ရင်းနဲ့အတူတူဒေသဆိုင်ရာတာဝန်ရှိသူတွေလည်းလက်တွဲပြီးတော့ဝိုင်းလုံနေကြတာရှိပါလိမ့်မယ်ဆိုတော့ဒေသဆိုင်ရာတာဝန်ရှိသူတွေအပိုင်းကရောဒီအပေါ်မှာတကယ်ကိုအရေးတယူအလေးအထားထိထိရောက်ရောက်လုံနေတယ်လို့ကိုညင်းညောင်ယူဆပါလား
ယူဆပါတယ်ဟိုပါဘောကျွန်တော်တို့ကတော့ပရိဒတ်ဆိုတော့ကွာဒီနေ့တသိန်းရှိရင်တသိန်းဖို့ကျွန်တော်တို့ကလုံလောက်တာပေါ့၁၀သိန်းရှိတော့လည်း၁၀သိန်းဖို့ပေါ့ဒီဌာနဆိုင်ရာအနေနဲ့ကကျွန်တော်တို့ပကိုးတိုင်းဆိုလို့ချင်းကွာဆိုလိုတာ28မြို့နယ်ရှိတယ်ပေါ့28မြို့နယ်ဆိုလို့ချင်းဒီ28မြို့နယ်တော့ကိုသူတို့ကာကွယ်ရေးအားနာလိုမျိုးပေါ့ဒေသဆိုင်ရာတွေကတောင်းတဲ့ဟာတွေပေါ့နော်ကျွန်တော်မြင်ပေါ့အဲ့တော့သူတို့ပတ်စံတင်းတရားလောက်သူတို့ချပေးတယ်ပြောတယ်အဲ့တင်းတရားပေါ်မှာသူတို့ဒီလိုအပ်တာပစ္စည်းပေါ့နော်ဝယ်ဖို့ရောပါရောတော့ဒါတော့သူတို့ဟိုလုပ်ပေးတာပေါ့ဒါတော့ပြည်နယ်တွေကတော့ဒါတွေသူတို့လုပ်ကြမှာပကိုးတိုင်းဒေသနောက်ရှမ်းတို့ချေချမ်းတို့ဆက်ကြတာ
ဟုတ်ကဲ့ကွာမိုးတို့ဘက်မှာရောကွာမိုးလုပ်နေတယ်လောက်အခုကိုကိုတိုင်းပြင်ပရာဟိတာလာလို့တဲ့လူတွေရရလူလူစသည်အားဖြင့်ဝမ်းကူညီရပြင်ဒေသခံတာဝန်ရှိသူတွေအပိုင်းကရောတတိယရောက်တက်တက်ကြွကြွလုံနေကြတယ်လို့ကောင်မှုခန်းစားရပါလားတွေ့ရပါလား
အာခန်းစားရပါတယ်ကျွန်တော်တို့အဓိကတော့ပေမန်းလာတော့လက်ရှိပေါ့နော်ကျမ်းမာရေးပေါ့ဒါကျမ်းမာရေးရောထိဆုံးပေါ့နောက်မိသားရှိမယ်နောက်ကျွန်တော်တို့မြို့နယ်ထွေအုပ်တို့ပေါ့တက်ဆိုင်ဌာနတွေကလည်းအစင်းစင်းပေါ့သူလုံကြတယ်အခုဆိုရင်ကျွန်တော်တို့မြို့ပေါ်ဆိုရင်လည်းပဲတနေ့ကိုတော့ဌာနကပေါ့နော်မာကဆိုကျမ်းမာလူမှုကူညီအဖွဲ့ကလည်းစီးဖြန်းတယ်ကျွန်တော်မိသားကလည်းလိုက်ဖြန်းပေးတယ်အပြီးတော့ချင်းတခြားသောလူမှုကူညီအဖွဲ့တွေကလည်းရှိရင်စီပင်ကလည်းသူတို့ပြန်တယ်ပေါ့နော်အဓိကတော့စီပင်တို့ဘာလို့ကြတော့ quarantine center တွေအဓိကပြန်တယ်နောက်အမိုက်သိန်းလုပ်ငန်းတွေလုပ်တယ်ပေါ့သူတို့ကလည်းလုပ်ပါတယ်သူတို့ထိုက်အောင်အားလျော်စွာပေါ့နော်ကျွန်တော်ဒီ private အဖွဲ့တွေကလည်းအသင်းကြီးတွေကလည်းရှိတော့အသင်းကြီးတွေကိုယ်တိုင်ကလည်းသူကသက်ဆိုင်ရပေါ့နော်တချို့ကျတော့လည်းကြောက်တယ်မြန်မြန်လာပြန်ပေးပါဆိုသူ request လုပ်ရင်အဲ့နေရာတွေစီပြန်တယ်ပေါ့အခုဆိုရင်တော့မြို့ပေါ်စီပြန်တာ9ရက်လောက်ရှိပြီနော်ဟော flight ပြန်နေကြပါတယ
်ဟုတ်ကဲ့ပါကိုငင်းချောင်းအောင်ကိုအောင်မူအချိန်ပေးပြီးတော့ကျွန်တော်တို့ဆွေးနွေးခန်းစီစဉ်မှာပါဝင်တဲ့အတွက်ပြပိဆုံဆုံရှင်းပြပေးတဲ့အတွက် VOA ကိုစားအထူးပဲကျေးဇူးတင်ပါတယ်လုပ်ငန်းကိန်းကန်းတွေအောင်မြင်ပါစေ BND တွေကင်းရှင်းပါစေကိုယ်တိုင်အတွက်ကိုယ်ပတ်ဝန်းကျင်ကလူတွေအတွက်ကိုလုပ်ပေးနေတဲ့အတွက်အားလုံးအတွက်ဆုတောင်းပေးပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
ပြည့်ရစွနဲ့ပြည့်ပါစေ
COVID-19 အရေးပေါ်အခြေအနေကာလအတွင်းကျွန်တော်တို့ VOA စီစဉ်တွေကိုပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းအစီအစဉ်ကိုအင်္ဂါညတရက်လီတိုင်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်တာဖြစ်ပါတယ်ကျွန်တော်ကြော်ကြော်သိပါခင်ဗျာ
မင်္ဂလာပါဟောပါနော်ဒီသူယုံကြည်ရာအစီအစဉ်ကိုလေရီရွာလေးဖက်ကလူတွေနားထောင်ဖြစ်တယ်လို့ပြောတာနဲ့ပို့ပြီးတော့စိတ်ဝင်စားသွားတယ်ပေါ့နော်ကိုကိုတိုင်းလည်းနေရာဖြစ်တယ်နောက်နေရာလူတွေနောက်သူ့လိုတိုင်းသားလူငယ်တွေအတွက်မြန်မာတခုခုလို့ပြင်ချင်တယ်ကြောက်ရချင်တယ်အဲ့လိုသိရှိတယ်ပေါ့နော်အကြောင်းလို့ဒီ system မှာပြောဖို့ဟိုဆုံးဖြတ်လိုက်တာပါကျွန်တော်ကမှယုံကြည်တာတခုอ่ะပေါ့နော်ကိုကဘယ်မှာပဲနေနေနောက်ဘလောက်ပဲဆင်းရဲဆင်းရဲနောက်ဘလောက်ပဲဖြစ်နေခံနေရပါစေပေါ့နော်နောက်တခုကဘလောက်ပဲမျောလင်းချက်မရှိပါစေနောက်ပြီးတော့ကိုကဘာကိုယုံကြည်တာလဲဆိုတာကိုမသိပဲနေပါစေအဲ့လိုအခြေအနေမှာဆိုလို့ရှိရင်စိတ်တက်မကြပဲနဲ့လက်ရှိကိုရတဲ့အချိန်နောက်ရှိတဲ့ဒီအရင်းအမြစ် resource ပေါ့နော်အဲ့ဒါတွေကိုအကောင်းဆုံးအသုံးချခြင်းပဲဆိုတော့ယုံကြည်ရလေးတစ်ခုပဲရှိပါတယ်ကျမစီမလေးနောက်ဟိုပါပေါ့ဘာစိတ်ထားလဲထပ်ပြီးရရှိခဲ့လဲဆိုတော့အာဘာကိုယုံကြည်ရမလဲဘာလုပ်ရမလဲဆိုတာကိုမသိတာစိတ်ပနာမရှိဘူးဒါကစနစ်ကြောင့်ဖြစ်တာပြီးဖို့ခွင့်ရမရခဲ့လို့ဖြစ်တာပေါ့နော်အဓိကကအကျိုးရှိတာကိုတခုခုလုပ်နေရမယ်ကိုယ့်အတွက်အကျိုးရှိတာတခုမလုပ်ရင်ကျွန်မအတွက်ပုံပြီးဆုံးရှုံးမယ်ပေါ့နော်အဲ့လိုယုံကြည်ရလေးနဲ့ပဲကျွန်မအလုပ်တွေလုပ်ခဲ့တာပေါ့နော်နောက်ကျွန်မနေရာတော့ဒီနိုင်ငံရဲ့အနေအထားက
နာကမှာအနာကမှာပေါ့နော်ဘာဖြစ်လာမလဲဆိုတာကိုဟိုမသိထားတဲ့နေထားမှာရှိနေတော့လေကိုယုံကြည်တာရှားလာတကယ်ကိုထက်ခဲတယ်ဟိုကျွန်မကိုယ်တိုင်လည်းဘာကိုယုံကြည်ရမလဲဆိုတာတိုင်ငယ်တော့တော်တော်လေးစဉ်းစားဖို့ခက်ခဲခဲ့တယ်ပေါ့နော်နောက်ခုနပြောတယ်လို့စဉ်းစားဖို့စနစ်ကလည်းအားမပေးခဲ့တော့လေအဲ့တော့အများကဟိုကျွန်မစာတင်ပေးခဲ့တဲ့လူငယ်လေးတွေကမေးတယ်ခဏခဏသူတို့ဘာကိုယုံကြည်ရမလဲဘာလုပ်ချင်တာလဲသူတို့မသိဘူးပေါ့နော်အဲ့လိုမေးလာတဲ့အချိန်ကျရင်လည်းကျွန်မဒီလိုပဲသူတို့ပြန်ပြောပေးခဲ့တယ်ပေါ့ရှိတဲ့အချိန်လေးမှာဘာမှတွေ့ဝေမနေပဲနဲ့ရှိတဲ့ရင်းမြေ resource တွေကိုအသုံးပြုအသုံးချအဲ့ဒါစဉ်ကိုယ်တက်ချင်းချင်းမှအဆင်ပြေလာနိုင်မယ်ဆိုပြီးသူတို့အများကြီးပြောပေးတယ်ကိုကိုကိုအားတဲ့အချိန်မရှိအောင်ပေါ့နော်အလုပ်လုပ်ခဲ့တယ်လေ့လာခဲ့တယ်အထူးသဖြင့်2014ကနေစတင်2016ထိပေါ့နော်ဒီလိုလာပြီးကြောင်းမတက်ခင်အလုပ်တွေအရင်လုပ်ခဲ့တယ်အဲ့ဒါလုပ်ရင်းလေ့လာရင်းနဲ့လည်းပညာရတင်သူလျှောက်ခဲ့ပေါ့နော်ကျွန်မအခုလိုဟိုအနေအထားတစ်ခုထိသိလာဖို့ပြောဆိုနိုင်ဖို့ကလည်းဆယ်ဆနှစ်တစ်ခုလောက်အချိန်ပေးခဲ့ရတော့လေအခုထိလည်းကျွန်မလေ့လာတဲ့အချိန်မရှိသေးတယ်ဘာမှတအားကြီးမသိသေးဘူးပေါ့နော်အဲ့တော့ဘာအခက်ခဲတွေစဉ်းခေါ်မှုတွေရှိနိုင်လဲဆိုတော့ဟိုလူတွေအသီးမပြူလာခံချင်မှခံရမယ်အဲ့လိုမျိုးရှိရပေါ့နော်နောက်ခုကျွန်မညောက်ရတဲ့အကြီးကအကြောင်းအရာယုံကြည်ရလေးအဲတခုကအာကျွန်မလိုပဲကျွန်မကြုံခဲ့တယ်လို့ပဲပေါ့နော်ဘာလို့ယုံကြည်ရမှမသိဘူးဘာလို့ရမှမသိဖြစ်နေတဲ့လူငယ်တွေအတွက်အထောက်အကူဖြစ်မယ်လို့ထင်ပါတယ်ဒီယုံကြည်မှုလေးဒီယုံကြည်ရလေးတခုလည်းပဲတစ်ခါခဲတဲ့အလုပ်တွေအရန်လုပ်နိုင်ခဲ့တယ်အာဒီလိုလုပ်တာလည်းကျွန်မအတွက်အကျိုးရှိမယ်ထင်လို့လုပ်ခဲ့တယ်ပေါ့နော်ဒါပေမဲ့ဒါလည်းကျွန်မအတွက်ပဲမဟုတ်ဘူးအများအတွက်လည်းအကျိုးတွေအဲဖြစ်ခဲ့တယ်ပေါ့နော်ဖြစ်နေတော့မယ်ပေါ့နော်အဲ့ဒါလေးကလည်းကိုယ်စိတ်ပြေနေလို့ဖြစ်သေးတယ်။ဟောပေါ့အဲငါတိုင်းပြည်အတွက်အုတ်တချက်တဲတပွင့်အလုပ်လုပ်နေလဲဆိုပြီးတော့လေအဲ့လိုမျိုးစိတ်ထားလေးနဲ့ဟိုအဲ့လိုမျိုးစိတ်ပြေနေလို့ရရပေါ့နော်
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြခြင်းပါတယ်ကိုရိုနာဗိုင်းရပ်စ်စတင်ပြန့်ပွားရဲ့တရုတ်နိုင်ငံကလူဦးရေ70သန်းနေထိုင်တဲ့ဝူဟန်မြို့မှာဒီရောဂါစတင်ဖြစ်ပွားခဲ့တဲ့ဒီဇင်ဘာလကုန်လောက်ကစပြီးအသွားလာပိတ်ထားရကနေအင်္ဂါနေ့မှာတော့ဒီကန့်သက်ချက်တွေအဆုံးသတ်သွားပြီဖြစ်ကြောင်းတရုတ်ဆိုအကကြေညာပါတယ်။တစ်ချိန်တည်းမှာပဲဂျပန်နိုင်ငံမှာတော့အင်္ဂါနေ့ကတိုကျိုနဲ့ခရမ်6ခုအတွက်ဒီရောဂါဆိုင်ရာအရေးပေါ်အခြေအနေတွေထုတ်ပြန်ခဲ့တယ်လို့ဗြိတိန်နိုင်ငံမှာတော့အင်္ဂါနေ့မှာပဲ24နာရီအတွင်းသေဆုံးသူက950ကျော်သွားခဲ့တာပါ။အမေရိကန်ပြည်ထောင်စုမှာလည်းဒီရောဂါနဲ့သေဆုံးသူ12000လောက်ရှိလာတာမို့အီတလီနဲ့စပိန်ပြည်ရင်သေဆုံးရသူတတိယအများဆုံးဖြစ်နေပါပြီ။လက်ရှိဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ကပ္ပကာယောဂါဆိုးနဲ့ပတ်သက်ပြီး WHO ကပ္ပကျန်းမာရေးအဖွဲ့ကြီးကင်တွယ်ပုံကိုကြည့်ပြီးအမေရိကန်ကပေးနေတဲ့ရန်ပုံငွေကိုဖျက်တောက်ပစ်ဖို့စဉ်းစားနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။ဒါ့အပြင် WHO ဟာဒီယောဂါရဲ့ဆိုးရတဲ့အခြေအနေကိုရှော့ပေါပြောနေတဲ့တရုတ်ဘက်ကပါလိုက်ပါဆောင်ရွက်နေတယ်လို့လည်းဆွဆွဲလိုက်ပါတယ်။မြန်မာနိုင်ငံကကိုရိုနာဗိုင်းရပ်စ်ရောဂါရှိကြောင်းဓာတ်ခွဲအတည်ပြုလူနာတွေထဲကလူနာနံပါတ်4ဟာပထမဆုံးရောဂါပျောက်ကင်းသူဖြစ်လာခဲ့ပြီးနောက်ထပ်ဓာတ်ခွဲအတည်ပြုလူနာအမှတ်9ဟာလည်းဒီရောဂါပျောက်ကင်းမဲ့အလားအလာရှိနေပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနနောက်ဆုံးထုတ်ပြန်ချက်အရမြန်မာနိုင်ငံမှာသေဆုံးသူ2ဦးပါဝင်ဒီရောဂါရှိကြောင်းဓာတ်ခွဲအတည်ပြုလူနာက22ဦးရှိပါတယ်။ဒီရောဂါဒဏ်ခံနေရတဲ့အခြေခံလူရန်းစားတွေအတွက်ဆန်စီထောက်ပံ့မဲ့အစီအစဉ်ကိုမြန်မာအစိုးရကပြီးခဲ့တဲ့ရက်ကပဲထုတ်ပြန်ကြေညာခဲ့ပါတယ်။ငှက်ဖျားယောဂါကုသဆေးဟိုက်ဒရိုဆီကလိုရိုကွင်းကိုပြပတင်ပို့မှုပိတ်ပင်ထားရကနေအိန္ဒိယကအကန့်အသတ်နဲ့ပြန်ပြီးခွင့်ပြုလိုက်ပါပြီ။လက်ရှိအချိန်တွေကအိန္ဒိယအနေနဲ့ပါရာစီတမောနဲ့ဟိုက်ဒရိုဆီကလိုရိုကွင်းဆေးတွေကိုအိန္ဒိယနိုင်ငံတွေနဲ့တခြားကိုရိုနာဗိုင်းရပ်စ်ယောဂါကူးစက်မှုဒဏ်အဆိုးဆုံးခံရတဲ့နိုင်ငံတွေကိုအကန့်အသတ်နဲ့တင်ပို့ခွင့်လိုင်စင်ပြန်ပြီးချထားပေးဖို့ဆုံးဖြတ်ခဲ့တယ်လို့အိန္ဒိယနိုင်ငံသားရဲ့ဝန်ကြီးဌာနကပြောပါတယ်။ဗိုလ်တပုနေမနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အစီအစဉ်ကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ရုတ်သက်ပါ။
This program has come to you from the Voice of America, Washington.